Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2019ခုနှစ်ဩဂုတ်လ10ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းနိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီညပိုင်းစီစဉ်မှုကကျွန်မစုမုံပါရှင်
။မင်္ဂလာညချမ်းပါရှင်။ဒီကနေ့ညဘက်သတင်းတွေကိုကိုရနိုင်နဲ့ကျွန်မအနင်္ဂလာရောပြောပြမှာပါ။မြောက်ကိုရီးယားနိုင်ငံဟာသတင်းနှစ်ပတ်အတွင်းပြင်ဆင်မှအချိန်ဖြည့်ဒီကနေ့မှာပဲအရှိတ်ဘက်ပင်လယ်တဲကိုဒုံးကျည်တွေထပ်ပြီးတော့ဆန်သပ်ပြစ်လုပ်ပါရဲ။လက်ကီမာတိုင်ဖုန်းမုန်တိုင်းဟာတရုတ်နိုင်ငံအရှိတ်ဘက်ကန်ယူရန်ကိုဒီကနေ့ဝင်ရောက်ပြီးတော့မုန်တိုင်းကြောင့်73ယောက်သေဆုံးပြီးတော့16ယောက်ပျောက်ဆုံးနေပါရဲ။အိန္ဒိယနိုင်ငံမှာလည်းမိုးကြီးပြီးတော့ရေကြီးရေရှာမြေပြိုမှုတွေဖြစ်နေတဲ့အတွက်ပြည်내၃ခုကစုစုပေါင်းသေဆုံးသူ95ဦးရှိသွားပါပြီ။ဒီလိုသတင်းတွေကြားမှာပါရှင်
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနာဆင်ရမယ်ထိတ်တန့်ရောက်သတင်းလွှာတွေထဲမှာတော့အမေရိကန်ပြည်ထောင်စုမှာလူ32ယောက်ထိသေဆုံးခဲ့ရတဲ့ပြီးခဲ့တဲ့သတင်းပတ်ကုန်ပြစ်ခတ်မှုကြီးရဲ့နောက်ပိုင်းမှာတော့အလားတူဒီလိုမျိုးအစုလိုက်ပြုံလိုက်ပြစ်ခတ်မှုတွေနောက်မကြုံရအောင်ဘယ်လိုလုပ်မလဲဆိုတာကိုအမေရိကန်တွေကြားမှာမေးခွန်းထုတ်လာကြတဲ့အကြောင်းသတင်းလွှာနဲ့မွန်ပြည်နယ်ပေါင်မြို့နယ်တဲဖြူကုန်းကျေးရွာမှာမြေပြိုကျမှုဖြစ်ခဲ့ပြီးတော့ဒီကနေ့မှလည်းနောက်ထပ်မြေပြိုကျမှုတွေဖြစ်ပါတယ်။
ဒီနေ့မနက်10:05မှာတောင်းဆုံမှာဖြစ်ပါတယ်။တောင်းဆုံမှာလည်းဒီလိုပဲတောင်းပြိုကျတာပါပဲမြေပြိုကျတာပေါ့နော်။နောက်ပြီးတော့
မွန်ပြည်နယ်အမတ်ကိုဆက်သွယ်မေးမြန်းထားတဲ့အပြည့်အစုံမကြခင်နားဆင်ရပါမယ်ရှင်။နောက်ဒီလိုမျိုးနိုင်ငံတဝန်းရေဘေးသင့်နေတဲ့အခြေအနေကဘလောက်ထိဆိုးဝါးနေသလဲဒီအခြေအနေကိုတာဝန်ရှိတဲ့သူတွေဘလို့ကင်တွယ်နိုင်ပါသလဲဆိုတာကိုတင်ပြထားတဲ့မြန်မာတခွင်အစီအစဉ်နဲ့တက်မတော်ရဲ့ကိုပိုင်စီးပွားရေးလုပ်နေတဲ့ကောင်းကျိုးစိုးပစ်တွေကိုတုံးသက်ထားတဲ့စနေညဒဲလေးလိုက်ဆွေးနွေးကန်တွေကိုလည်းဒုတိယပိုင်းမှာနားဆင်ရဖို့ရှိပါတယ်ရှင်အခုအရင်ဆုံးကတော့စနေညချမ်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်
မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအွန်ကဒါလာပြည့်ဒုံးကျည်ပြစ်လုံမှုအတွက်ခပ်ပပါလေးတောင်းပန်သွားတယ်လို့အမေရိကန်သမ္မတဒိုနယ်ထရမ့်ကပြောပါတယ်။အမေရိကန်နဲ့တောင်ကိုရီးယားပူးရဲစီရေးလေ့ကျင့်မှုတွေကိုရပ်ပြည့်ရင်သူ့ဘက်ကလည်းဒုံးကျည်ဆန္ဒပြစ်လုံမှုကိုရပ်မယ်လို့ကောင်းဆောင်ကင်ကကတိပေးခဲ့တယ်လို့လည်းသမ္မတထရမ့်ကပြောပါတယ်။မစ္စတာကင်ပေးလိုက်တဲ့စာထဲမှာတောင်းပန်စကားပြောထားတာဖြစ်ပြီးတော့ပူးရဲစီရေးလေ့ကျင့်မှုတွေရပ်ပြည့်လိုက်တဲ့အချိန်မှာတွေ့ဆုံဆွေးနွေးရေးအတွက်သမ္မတထရမ့်နဲ့ပြန်ပြီးတော့တွေ့ဆုံလို့ရတယ်ဆိုတာပါရှိတယ်လို့လည်းဆိုပါတယ်။ကင်ပေးလိုက်တဲ့စာထဲမှာအကုန်ကျများလာတဲ့အမေရိကန်နဲ့တောင်ကိုရီးယားပူးရဲစီရေးလေ့ကျင့်မှုအကြောင်းကိုအထက်ကပြစ်တင်ပြောဆိုထားတယ်လို့လည်းသမ္မတထရမ့်က Twitter မှာရေးသားခဲ့တာပါ။အမေရိကန်နဲ့တောင်ကိုရီးယားပူးတွဲစီရေးလေ့ကျင့်မှုကိုပြီးခဲ့တဲ့တနင်္လာနေ့ကစတင်ခဲ့တာဖြစ်ပြီးဩဂုတ်လ20ရက်နေ့မှာအဆုံးသတ်ဖို့စီစဉ်ထားပါတယ်။မြောက်ကိုရီးယားကောင်းဆောင်နဲ့ဘယ်နေရာဘယ်အချိန်မှာတွေ့မလဲဆိုတာကိုတော့သမ္မတထရမ့်ကပြောဆိုမသွားပါဘူး။ကင်ဂျုံအွန်းနဲ့တိတ်မကြတော့တဲ့အနာဂတ်မှာတွေ့ဆုံဖို့မျှော်လင့်နေတဲ့အကြောင်းနဲ့နျူကလ িয়ার ကင်းစင်တဲ့မြောက်ကိုရီးယားနိုင်ငံဟာကမ္ဘာပေါ်မှာအအောင်မြင်ဆုံးနိုင်ငံတွေထဲကအနိုင်ငံတစ်ခုဖြစ်လာပါလိမ့်မယ်လို့လည်းသမ္မတထရမ့်ကပြောဆိုခဲ့တာပါ။မြောက်ကိုရီးယားကဒီကနေ့မှာပဲအရှိတ်ဘက်ပင်လယ်တဲကိုဒုံးကျည်ဆန်သက်ပြစ်လုပ်လိုက်ပြီးနိုင်ပိုင်အကြမှာပဲသမ္မတထရမ့်ရဲ့ Twitter ကမက်ဆေ့ချ်ကထွက်ပေါ်လာတာပါ။တဟာသတင်းနှစ်ပတ်အတွင်းပြင်ဆင်မှာအကြိမ်ဖြစ်ဒုံးကျည်ဆန်သက်တာဖြစ်ပြီးတော့မေလကစလို့ခုနှစ်ကြိမ်မြောက်ပြစ်လို့ဆန်သက်တာလည်းဖြစ်ပါတယ်။
ဟောင်ကောင်မှာတော့ဒီကနေ့ဆန္ဒပြပွဲတွေနေရာနဲ့ဖြစ်ပွားခဲ့ပြီးတော့ရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတွေကိုမျက်ရည်ပုံးတွေတုံးပြီးတော့လူစုခွဲနေနေတာတွေရှိခဲ့ပါတယ်။ထိုင်ဝေခရိုင်မှာဆန္ဒပြနေတဲ့သူတွေကိုရဲတပ်ဖွဲ့ကမျက်ရည်ပုံးတွေတုံးလူစုခွဲခဲ့ပြီးဆန္ဒပြတဲ့သူတွေကာရန်ထားတဲ့အတားအဆီးတွေကိုလည်းဖယ်ရှားပစ်ခဲ့ပါတယ်။ဟောင်ကောင်ဆန္ဒပြပွဲတွေဟာအခုဆိုရင်သတင်းပတ်10ပတ်မြောက်ရှိသွားပြီဖြစ်ပါတယ်။စစ်ဘက်ကဆန္ဒပြပွဲတွေတဲကတခုကိုပဲခွင့်ပြုချက်ပေးခဲ့ပြီးတော့ကျွန်တော်ဆန္ဒပြပွဲတွေအားလုံးကိုခွင့်ပြုချက်မပေးခဲ့ပါဘူး။ဆန္ဒပြတဲ့သူတွေကဒီသတင်းမဲ့ဆန္ဒပြပွဲတွေကိုတရက်စောပြီးတောက်ရကြကျင်းပဖို့ဆုံးဖြတ်ခဲ့ကြပြီးတော့ဟောင်ကောင်လေးစိတ်မှာတောက်ကြနေကဒီနေ့ဒီဆန္ဒပြပွဲတွေကတခုဖြစ်တောက်ကြနေကစတင်ခဲ့တာပါဒီဆန္ဒပြပွဲတွေကတခုဖြစ်တဲ့ God the Children ဆိုတဲ့ကြည်တဲ့ဆန္ဒပြပွဲကိုတော့မိသားစုဝင်တွေလည်းပါဝင်ခဲ့ကြပြီးတော့အတော်များများကတော့ကလေးတွန်းလေးနဲ့ပါဝင်ခဲ့ကြတာပါဒီဆန္ဒပြပွဲကိုဒီနေရာမှာတော့ကလေးတွေကိုတင်ပေးတဲ့ ABCD စလုံးတွေကိုတမျိုးကြတိုင်းမဟုတ်ပဲအိနီယာမှာ angry ဒေါသဖြစ်တာဒီနေရာမှာ demonstration ဆန္ဒပြတာပြီးနေရာမှာ protest ကန့်ကွက်တာစသဖြင့်စာတမ်းတွေကိုင်းဆောင်ပြီးတော့ဆန္ဒပြခဲ့ကြတာပါဒီထဲမှာ3နှစ်အရွယ်တူမဖြစ်သူနဲ့လာရောက်ဆန္ဒပြတဲ့ fail line ကတော့ဟောင်ကောင်မှာလက်ရှိဖြစ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ကလေးတွေကိုပြောပြပြီးမှန်ကန်တဲ့လူမှုအတိုင်းဝိုင်းဆိုတာဘာလဲဆိုတာကိုပညာပေးဖို့လိုတယ်ဆိုပြီးတော့ပြောပါတယ်တခါတည်းမှာအကြမ်းဖက်တာတွေအထိဖြစ်လာနေတဲ့ဟောင်ကောင်ဆန္ဒပြပွဲတွေဟာစေစုနှစ်တွေအတွက်အဆိုးအဝါးဆုံးနိုင်ငံရေးမတည်မငြိမ်မှုတွေဖြစ်လာခဲ့ပြီးတော့တရုတ်ပြည်မှာကြီးအဆိုးရွားအတွက်အကြီးမားဆုံးချိတ်ချောက်မှုလည်းဖြစ်လာနေပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံမှာမိုးကြီးပြီးတော့ရေကြီးရေရှမ်းမြေပြိုမှုတွေဖြစ်နေတဲ့အတွက်ကာနာတနာကာရာလာနဲ့မဟာရာဂျာပြည်နယ်တုံးကစုစုပေါင်းသေဆုံးသူ95ဦးရှိသွားပါပြီ။ထောင်နဲ့ချီတဲ့ဒေသခံတွေကိုလည်းဘေးလွယာရွှေ့ပြောင်းပေးထားရတယ်လို့တာဝန်ရှိသူတွေကပြောပါတယ်။နိုင်ငံအနောက်တောင်ပိုင်းကကာရာလာပြည်နယ်မှာနှစ်ရက်အတွင်းမြေပြိုမှုပေါင်း80ကျော်ဖြစ်ခဲ့ပြီးတော့သေဆုံးသူ42ဦးရှိတယ်လို့ဒေသခံတသိန်းကျော်ကလည်းဘေးလွယာပြောင်းရွှေ့ပေးခဲ့ရတယ်လို့အိန္ဒိယဗဟိုအစိုးရရဲ့တဘာဝဘေးဒဏ်စီမံခန့်ခွဲရေးဌာနကပြောပါတယ်။ဝရနတ်ပြည်နယ်ထဲမှာရှိတဲ့ဘာနာဆူရာစာဂါရေကာတာကိုလည်းမိုးများလွန်းတဲ့အတွက်ရေတံခါးကျိုးမှဆွေးရတာကြောင့်ရေလွတ်ဖို့စီစဉ်ထားတယ်လို့ပြည်နယ်ဝန်ကြီးချုပ်ပင်နာယာယီဗာဂျီယန်ကကချီမြို့သတင်းစာရှင်းလင်းပွဲမှာပြောပါရယ်ဒီကနေ့စနေနေ့မနေ့ပိုင်းမှာတော့ရှေးကာတာကြီးမှာအပြည့်အစည်းတွေမဖြစ်ရအောင်ရေတံခါးဂျေထိန်တံခါးတချို့ကိုဖွင့်ထားရတယ်လို့အစိုးရထိပ်တန်းအရာရှိသူက Riders သတင်းဌာနကိုအတည်ပြုပါရယ်ပြည်နယ်အတော်များများမှာလည်းအနေရောင်သတိပေးချက်တွေနဲ့မိုးအကြီးကျယ်ရွာသွန်းနိုင်တဲ့အခမ်းအနံသတိပေးချက်တွေကိုထုတ်ပြန်ထားပါရယ်ပြီးခဲ့တဲ့နှစ်ကလည်းကာရာလာပြည်နယ်မှာနှစ်ပေါင်းတရအတွင်းအဆိုးဆုံးရေကြီးရေရှမ်းမှုနဲ့ကြုံခဲ့ရတဲ့အတွက်လူပေါင်း200ကျော်တိတ်ဆုံးပြီးတော့ငါးတန်းကျော်ရေပေးတင်ခဲ့တာပါ။ပြည်နယ်တဲကလူအရှုပ်ဆုံးကိုချင်းပြည်နယ်အပီပီဆိုင်ရာလေရင်ခွင်ကိုလည်းတက်ဆီလမ်းတွေရေကျော်နေတဲ့အတွက်မနေ့တောက်ကြနေကြတဲ့ကပိတ်ထားရတာပါ။ကရက်ကာနာတာကာပြည်နယ်မှာလည်း45အတွင်းအဆိုးဆုံးဆိုတဲ့ရေကြီးရေရှမ်းမှုကြောင့်လူပေါင်း20လေးဦးထက်မနည်းတိတ်ဆုံးခဲ့ရတယ်လို့ပြည်နယ်ဝန်ကြီးချုပ်ယာယူရပါကဒီကနေ့ပြောပါတယ်ပြည်နယ်တဲကရွာပေါင်း1024ရွာတော့မှာလဲမုတ်တုံမိုးကြောင့်ရေလွှမ်းမိုးခဲ့တယ်လို့ရှေးကတာအတော်တော်များများမှာလဲအမြင့်ဆုံးရေမှတ်ကိုရောက်ခဲ့တဲ့အပြင်တိတက်ခါနှစ်သိန်းထက်မနည်းကိုလဲပေးလို့ရရွှေပြောင်းပေးခဲ့ရတယ်လို့ဝန်ကြီးချုပ်ယာယူရပါကပြောပါတယ်
။လကီမော်တိုင်ဖုန်းမုံတိုင်းဟာတရုတ်နိုင်ငံရှိဘက်ခိုင်ဝန်းတန်းကိုဒီကနေ့မှဝင်ရောက်ခဲ့ပြီးတော့မုံတိုင်းကြောင့်13ယောက်တည်ဆုံးပြီးတော့16ယောက်ပျောက်ဆုံးနေပါတယ်။ဒါအပြင်လူဦးရေတသန်းလောက်ကိုလဲပေးလို့ရကိုပြောင်းရွှေ့နေရချထားလိုက်တယ်လို့တရုတ်နိုင်ငံပိုင်သတင်းစာကပြောပါတယ်။လကီမာမုံတိုင်းကြောင့်တရုတ်နိုင်ငံအရှိဘက်ခိုင်ဝန်းထဲမှာမိုးတဲထန်စွာရွာသွန်းပြီးတော့လေရင်ခီးစဉ်ရာပေါင်းများစွာနဲ့ယထာခီးစဉ်ဒါဇင်နဲ့ချီပြီးတော့ဖျက်ပစ်ခဲ့ရပါတယ်။ဒါပြင်ရှန်ဟိုင်းမြို့ကဒစ္စနီလန်ကိုလည်းပိတ်ထားလိုက်ရပါတယ်။မနေ့တောက်ကြနေ့တုန်းကတော့တရုတ်နိုင်ငံရဲ့မိုးလေဝသဌာနကမုံတိုင်းကိုအနီရောင်အဆင့်သတိပေးချက်ထုတ်ပြန်ခဲ့ပြီးဒီကနေ့မှာတော့တဆင့်နှိမ်ပြီးတော့အဝါရောင်အဆင့်ဖြစ်သတ်မှတ်ပြောင်းလဲခဲ့ပါတယ်။လကီမာတိုင်ဖုန်းမုံတိုင်းဟာအကောက်နေဆဲဖြစ်ပြီးတော့လေတိုင်နှုန်းဟာတနအီကို189ကီလိုမီတာအထိအများဆုံးရှိခဲ့ပါတယ်ခင်ဗျာ။
အန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 9300ညတိုင်းဒိုမီတာ57 kHz 5885တို့အပြင်စနေတနင်္ဂနွေမှာတိုင်းဒိုမီတာ190 kHz 1905နဲ့ပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းကနေစနေနေ့ညဖက်ထိတ်တန့်ရောက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံကြားနောက်တစ်ဆင့်ကုန်သွယ်ရေးဆွေးနွေးပွဲတွေကျင်းပဖြစ်မှာမဟုတ်ဘူးလို့အမေရိကန်သမ္မတဒိုနယ်ထရမ့်ကမနေ့တောက်ကြားနေ့မှာပြောပါရယ်ဝါရှင်တန်မှာနောက်လကျင်းပဖို့ရှိတဲ့ကုန်သွယ်ရေးဆွေးနွေးပွဲတွေကိုဆက်လုပ်မလားဆိုပြီး VOA ကမေးမြန်းချက်ကိုသမ္မတထရမ့်ကအဲဒီလိုဖြေကြားခဲ့တာပါဇူလိုင်လကုန်ကဝါရှင်တန်မှာကျင်းပခဲ့တဲ့အမေရိကန်တရုတ်ကုန်သွယ်ရေးဆွေးနွေးပွဲတွေသဘောတူညီမှုတစ်ခုမှမရဘဲအဆုံးသတ်သွားခဲ့ပြီးတဲ့နောက်တရုတ်ဘက်ကကုန်သွယ်ရေးစစ်ပွဲကိုအရှိန်မြင့်မှုရည်ရွယ်နေတယ်လို့အမေရိကန်ကလည်းတရုတ်နဲ့ကုန်သွယ်ရေးသဘောတူညီမှုရဖို့အဆင်သင့်မဖြစ်သေးဘူးလို့သမ္မတထရမ့်ကအင်ပီရိုတောင်ဖက်ကမျက်ခင်မြင်မှာသတင်းထောက်တွေကိုပြောဆိုသွားတာပါသူ့မှာရွေးချယ်စရာနေလမ်းမရှိတော့တဲ့အတွက်တရုတ်ကုန်ပစ္စည်းတွေအပေါ်နှစ်ကြိမ်ဆက်တိုက်အခွန်တိုးမြင့်ကောက်ခံခဲ့ရတာကိုလည်းသမ္မတထရမ့်ကထည့်သွင်းပြောကြားသွားပါတယ်အခုလောလောဆယ်တရုတ်နိုင်ငံအနေနဲ့အဆိုးအဝါဆုံးအချိန်ကိုရင်ဆိုင်နေရပြီလို့လည်းပြောပါတယ်တရုတ်ဆက်သွယ်ရေးကုမ္ပဏီ Huawei ကိုအမေရိကန်ကုမ္ပဏီတွေကနည်းပညာတွေရောင်းချတာကိုပိတ်ပင်ထားတာကိုဆက်ပြီးထားရှိမလားဆိုတဲ့မေးခွန်းတို့ကတော့ Huawei နဲ့အမေရိကန်ကြားစီးပွားရေးလှုပ်ကိုင်နေတာမရှိဘဲတရုတ်နိုင်ငံနဲ့ကုန်သွယ်ရေးသဘောတူညီချက်ရရင်တော့ဒီကိစ္စအပြောင်းလဲရှိနိုင်တယ်လို့ဖြေကြားသွားပါတယ
်အမေရိကန်ပြည်ထောင်စုမစ္စရီပြည်နယ်က Walmart ကုန်တိုက်ထဲကိုလက်နက်တွေကဆောင်ပြီးဝင်သွားတဲ့အသက်20ရွယ် Dmitry Andrychenko ဆိုသူအမျိုးသားကိုအမေရိကန်အစိုးရတရားရေးအာဏာပိုင်တွေကအကြမ်းဖက်ချင်းကြောင်းမှုစွဲချက်တွေနဲ့တရားစွဲဆိုလိုက်ပါတယ်။သူကအမေရိကန်ဖွဲ့စည်းပုံအခြေခံဥပဒေကပေးထားတဲ့လက်နက်ကိုင်ဆောင်ခွင့်ကိုဝေါ်မကုံတိုက်ကလက်ခံအသိမှတ်ပြုမလားဆိုတာကိုစမ်းသပ်ဖို့အတွက်ကြီဖြစ်ထားတဲ့ rifle နဲ့ pistol တစ်လက်ကိုင်ဆောင်ပြီးတော့ကြီကားအင်ဂျီပွဲပြီးဝင်သွားခဲ့တာဖြစ်တယ်လို့ပြောပါတယ်။အမေရိကန်တောင်ပိုင်း Texas ပြည်နယ်ဒီကမှာခင်ဗျာအမေရိကန်တောင်ပိုင်း Texas ပြည်နယ်ကဝေါ်မကုံတိုက်မှာပစ်ခတ်မှုကြောင့်22ယောက်တည်ဆုံးပြီးရပိုင်းအကြာမှာအခုလိုထပ်ပစ်ခဲ့တာကြောင့်မေဇူရီပြည်နယ် Springfree မြို့ကအဲဒီ Walmart ကုန်တိုက်ထဲမှာလူတွေကြောက်လန့်နေကြဖြစ်ကုန်ကြပါတယ်။ Dmitry Andrychenko ဟာကြာသပတေးနေ့နေ့လယ်ကအဲဒီကုန်တိုက်ထဲကိုဝင်သွားတဲ့အချိန်မှာသူ့ရဲ့လက်ကင်ဖုန်းနဲ့သူ့ဘာသာသူလဲဗီဒီယိုရိုက်ထားခဲ့ပါသေးတယ်။ဒီဖြစ်အတွင်ပစ်ခတ်မှုတစုံတရာဖြစ်ပွားခဲ့ခြင်းမရှိဘဲ Andrychenko ကိုတော့အဲဒီကုန်တိုက်ထဲကလက်နက်ကင်ထားတဲ့မိသားသမားက တားပြီးတော့ဖမ်းဆီးခဲ့တာပါတကယ်လို့သာအပြစ်ရှိတယ်လို့တရားရုံးကဆုံးဖြတ်ခဲ့မယ်ဆိုတော့သူဟာအကြမ်းဖက်ချင်းကြောင်းမှုနဲ့ထောင်ဒဏ်၄နှစ်နဲ့ဒဏ်ငွေဒေါ်လာ1000အထိကြောက်ခံရလာနိုင်ပွဲရှိတယ်လို့တရားရေးအာဏာပိုင်တွေကပြောပါတယ်ခင်ဗျာ
အာဖရိကတိုက်အရှေ့ပိုင်းတန်ဇေးနီးယားနိုင်ငံအရှေ့ဘက်ကမိုရိုဂိုရိုမြို့မှာလောင်စာဆီတင်တဲ့ကားကြီးဒီကနေ့မနက်ပေါက်ကွဲခဲ့တာကြောင့်လူ60ထက်မနည်းမီးလောင်ပြီးသေဆုံးခဲ့ရတယ်လို့90လောက်တူလည်းဒဏ်ရာရသွားတယ်လို့ရဲတို့ကပြောပါတယ်ဒဏ်ရာရသွားသူတွေကိုလည်းကုသပေးနေပါတယ်လို့တာဝန်ရှိသူတွေကပြောပါတယ်အခင်းဖြစ်တဲ့မြို့ဟာတန်ဇေးနီးယားနိုင်ငံရဲ့စီးပွားရေးမြို့ဖြစ်တဲ့ဒါအီဆလမ်ရဲ့အရှေ့ဘက်မိုင်ပေါင်း120အကွာလောက်မှာရှိတာပါလမ်းကိုချိုးပွေလိုက်တဲ့အချိန်မှာစီတင်ကားကြီးမောက်သွားရကရိုစိမ့်ကျလာတဲ့ဓာတ်ဆီတွေကိုလူတွေကသွားယူကြတဲ့အချိန်မှာပဲမီးလောင်ပောက်ကွဲခဲ့တာလို့မျက်မြင်သက်သေတွေက AP သတင်းဌာနကိုပြောပါတယ်အခင်းဖြစ်တဲ့နေရာဟာလူရှုပ်တဲ့နေရာဖြစ်တာကြောင့်ဓာတ်ဆီလာယူတာမဟုတ်တဲ့အနီးနားကလူတွေလည်းသေဆုံးကုန်တယ်လို့မျက်မြင်သက်သေတွေ့သူတွေကပြောပါတယ်အခုလိုလောင်စာစီတင်ကားတွေကနေရိုစိမ့်ကျလာတဲ့ဓာတ်ဆီတွေကိုတွားယူရင်ကာမီးလောင်ပောက်ကွဲပြီးတော့လူသေဆုံးတာမျိုးအာဖရိကတိုက်အရှေ့ပိုင်းမှာဖြစ်လေဖြစ်တာရှိတာပါပြီးခဲ့တဲ့လတုန်းကလည်းနိုင်ဂျီးရီးယားနိုင်ငံဘီနိုပြည်နယ်မှာဓာတ်ဆီတင်ကားမီးလောင်ပောက်ကွဲမှုကြောင့်လူ45ဦးထက်မနည်းသေဆုံးခဲ့ရတာပါ2013ခုနှစ်တုန်းကလည်းယူကန်နာနိုင်ငံမြို့တော်ကမ်ပလာစင်ကြေပုံအရမှာအလားတူစီတင်ကားကြီးတစ်စင်းမတော်တဆဖျက်အကြောင်းလူ29ဦးသေဆုံးခဲ့ရပူပါတယ
်အင်္ဂလန်မှာဒီကနေ့ကစားတဲ့ပရီးမီးယားလိဂ်ဘောလုံးပွဲမှာတော့ချန်ပီယံမန်ချက်ချက်စစ်တီကဝက်ဆမ်ကိုနိုင်သွားပါတယ်မန်စီးတီးနဲ့ဝက်ဆမ်တို့ဝက်ဆမ်အသင်းရဲ့ခွင်မှာကစားကြတာမှာမန်စီးတီးက5ဂိုးကိုမရှိနဲ့နိုင်သွားခဲ့တာဖြစ်ပါတယ်မန်စီးတီးအတွက်ဂိုးတွေကိုတော့အင်္ဂလန်တောင်မတိုက်စစ်မှုစတာလင်းက3ဂိုးယေဇူးနဲ့အဂွေရိုတို့က2ဂိုးစီသွင်းပေးခဲ့တာဖြစ်ပါတယ်ဒါကြောင့်မန်စီးတီးအသင်းဟာပွဲဥဒ္ဒမှာ၃မှတ်ရရှိသွားခဲ့ပါတယ်ကျွန်တော်တို့အခုသတင်းကြေညာနေချိန်မှာတော့ Brighton ကဝတ်ဖို့ကိုတကူကိုမရှိနဲ့ဥဆောင်နေပြီးတော့ Crystal Palace နဲ့ Everton တို့ဂိုးမရှိသေး Burnley နဲ့ Southampton လည်းဂိုးမရှိသေး Bournemouth နဲ့ Sheffield လည်းဂိုးမရှိသေးဖြစ်နေပါတယ်မနေ့တောက်ကြနေ့ကကစားခဲ့တဲ့ Liverpool နဲ့ Norwich City ပွဲမှာတော့ Liverpool က Norwich ကို၄ဂိုးတကူနဲ့နိုင်သွားပါတယ် Norwich နောက်တန်းက Grant Haley က9မိနစ်မှာကိုသွင်းလို့ Liverpool အဖွင့်ကိုရခဲ့ပြီးတော့ကျန်တဲ့ဂိုးတွေကတော့ Salah Van Dijk နဲ့ Origi တို့ကသွင်းယူပေးခဲ့တာဖြစ်ပါတယ်ခင်ဗျာ Direct from Washington The Voice
of America VOA စနေညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့စီစဉ်တွေကို VOA ရဲ့ Facebook လူမှုကွန်ရက်စာမျက်နှာနဲ့ website စာမျက်နှာဖြစ်တဲ့ barmis.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်အခုအရင်ဆုံးစနေညအတွက်နောက်ဆုံးရသတင်းလွှာတွေကိုတင်ဆက်ပေးချင်ပါတယ်အမေရိကန်ပြည်ထောင်စုမှာလူ32ဦးသေဆုံးခဲ့တဲ့အထိဖြစ်ခဲ့တဲ့ပြီးခဲ့တဲ့သတင်းပတ်ကုံပြစ်ခတ်မှုကြီးရဲ့နောက်ပိုင်းမှာအလားတူအစုလိုက်အပြုံလိုက်ပြစ်ခတ်မှုနောက်မကြုံရအောင်ဘာတွေလုပ်နိုင်မလဲဆိုတာအမေရိကန်နေသားမှမေးခွန်းထုတ်လာနေကြပါတယ်။မတူကွဲပြားမှုတွေကိုလက်ခံရေးစော်ဩနေတဲ့ Los Angeles အခြေစိုက်သုတေသီတွေကတော့ online ကနေအမုန်းတရားဖြန့်ဝေမှုတွေကိုဟန်တားနိုင်မယ်ဆိုရင်အဖြေတစ်ခုဖြစ်လာမယ်လို့ဆိုပါတယ်။တစ်ဖက်နဲ့တစ်ခက်ထိခိုက်အောင်လို့အလွန်အကျွံဝေဖန်ပြောဆိုနေတာမျိုးတွေကိုဟန်တားနိုင်မှုအတွက်နိုင်ငံရေးကောင်းဆောင်နေတဲ့လူမှုကွန်ရက်ကုမ္ပဏီတွေဘက်ကလည်းဆောင်ရွက်ဖို့လိုမယ်လို့ဆိုပါတယ်မိုက်အိုဆူလီဗန်သတင်းပေးပို့ထားတာဦးသိန်းထိုင်ဦးပြောပြပေးပါရှင
်တက်ဆက်ပြည်နယ်အယ်ဘာဆိုနဲ့အိုဟိုပြည်နယ်ဒေတာမျိုးကသူနဲ့ပြစ်ခတ်မှုတွေအတွက်လူတွေကြေကွဲစိတ်မကောင်းဖြစ်နေကြပါတယ်ဂျူးလူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Simon Watson ရဲ့ဌာနကသုတေသနမှုတွေက online ပေါ်ကမုံတရားဖြန့်ဝေမှုအကြောင်းကိုသတိထားပြီးလေ့လာခဲ့ကြပါတယ်နေကြဖြတ်ကျော်လာသူတွေကိုပြစ်ခတ်တဲ့ဗီဒီယိုကစားနည်းတွေဂျူးတွေကိုမိသည်ကြိုတဲ့ဆက်ကာတွန်းပုံနဲ့လှုပ်ထားတာတွေဂက်ပ်လို့ခေါ်တဲ့ဂျူးတွေရွှေပြောင်းလာသူတွေအာဖရိကနယ်ပေါ်အမေရိကန်တွေမွတ်စလင်တွေကိုမုန်းဒီရေးလုံးစော်လာတွေကိုတချို့ကကြိုဆိုတဲ့ဝက်ဘ်ဆိုက်စာမျက်နှာမျိုးပါအခြေခံသူတွေတယောက်ဖြစ်တဲ့ရက်ကော်ဒန်ကလူတော်တော်များများဒါတွေကိုဂရုမထားခဲ့ကြဘူးလို့ခုလိုပြောပါတယ
် If it's immigrants in Texas as it was this past weekend if it's
begin about ကပြစ်ခတ်မှုတွေဖြစ်ပွားခဲ့တဲ့ Texas ပြည်နယ်မှာနေတဲ့ရွှေပြောင်းလာသူတွေပဲဖြစ်ဖြစ်အထက်ဘက်ကျတဲ့အနောက်အလယ်ပိုင်းပြည်နယ်ကဆိုမာလီဒုက္ခသည်အတိုင်းဝိုင်းကလူတွေပဲဖြစ်ဖြစ်သူတို့တွေတောင်မှဒီလို website တွေကစားနည်းတွေကိုအမှုမဲ့အမဲ့မဲ့အမဲလို့လို့အာယုံမဆိုင်ဖဲနေခဲ့ကြတာပါ
မတူကွဲပြားမှုတွေကိုအများလက်ခံနိုင်ရေးစော်နေတဲ့သုတေသနဌာနကတော့တခိုက်ခံရပြီးသေဆုံးခဲ့သူတွေနဲ့အသက်ရှင်ကျန်ခဲ့တဲ့သူတွေရဲ့ပုံတွေကိုအဓိကဖော်ပြလေရှိပါတယ်။သူတို့ကိုပြစ်မှတ်ထားတိုက်ခိုက်တဲ့လူပြူကြီးဆွေးရေးဝါဒီအကြောင်းကိုအသာပေးရေးသားလေမရှိပါဘူး။တနက်ကင်ပြစ်ခတ်တိုက်ခိုက်သူတွေဟာတခါတရံမှာအင်တာနက်မှာရေးသားဖော်ပြချက်တွေကိုအားကျပြီးလိုက်လုထားလို့ဆိုကြပါတယ်။သမ္မတဒေါ်နယ်ထရန့်ကိုယ်တိုင်ခုလိုပြောပါလေ
The shooter in El Paso posted a manifesto online consumed by racist hate.
ကပြစ်ခတ်တိုက်ခိုက်ခဲ့သူဟာ online မှာလူမျိုးရေးမုန်တိမှုကိုအခြေခံတဲ့သဘောထားကြေညာချက်ကိုတင်သွားပါတယ်
။အဲ့ချမ်းလို့ခေါ်တဲ့ internet website တခုကပြစ်ခတ်တိုက်ခိုက်ခဲ့သူရဲ့သဘောထားအမြင်ဖော်ပြချက်တွေကိုထပ်ဆင်ပြီးတော့ online ကနေဖြန့်ဝေပေးပါတယ်။အခုတော့ဒီ website ကိုပိတ်လိုက်ပါပြီ။လူပြည်ကြီးစိုးရေးဝါဒကိုဒေါ်မတ်ဒေါ်နယ်ထရန့်ကိုယ်တိုင်တင်းလာနေကရှုတ်ချပြောဆိုပါတယ်။ဒီပြောဆိုချက်နဲ့ပတ်သက်ပြီးဆိုင်မွန်ဝက်ဆန်တဲ့သုတေသနဌာနက Ravi Ibrahim Kuba ကအခုလိုမှတ်ချက်ပေးပါတယ
်။ And his speech in terms of denouncing white supremacy was extremely
well. ဒီမှာလူပြည်ကြီးစိုးရေးဝါဒကိုရှုတ်ချပြောဆိုတာကျွန်တော်တို့အကြီးအကျယ်ကျူးလွန်ပါတယ်။ Twitter မှာရေးသားချက်တွေအပေါ်လဲပိုပြီးစဉ်းစားကြည့်နေနိုင်မယ်လို့ပြောလို့ရတာပါပဲ။
Voice on the Santa Udi Town to Ravi Mavinga Tamara Tran Janthisa Chain Su Bwe Ma Su Taung Pe Kae Tu Ba Tu Mait Swe Kuba Ga Ro Tamara Tran Yo Democrat Bak Ga Yo Naingan Ye Ya De Phe Ne De Phe Apyan Lan Pyo Su We Ban Boun Ni Ku Pyin Mo Lu Bi So Bi Akhu Lu Tri Pe Ba
In the season now we're about to go into a presidential season again with I would say almost
a Gu Ga Yue Kao Pwe Ya Di Tamara Yue Kao Pwe Naw De Chain Chin Ba Ra Me Tiao Ko Tiao Nin Na Aw Pauk Khat Pyo So Da Ri Ga သွေးယူသွေးတန်းနဲ့ပြောတဲ့အစ်စ်နေဖြစ်လာနေပါတယ်။နှစ်ဖက်ထိုးနှက်မှုတွေကိုရပ်ဖို့လိုပါတယ်
။အမုံတရားပြန်ပေါ်အောင်ဖြန့်ဝေမှုတွေကိုတားဆီးရေးလူမှုကွန်ရက်ကော်မတီတွေဘက်ကရောဘာတွေလုပ်နေသလဲသူတွေတီတွေကအကဲဖြတ်နေကြပါလေ။ဒီထက်ပိုပြီးတိရအောင်ဆောင်ရွက်ဖို့လိုတယ်လို့ Ravi Ibrahim Kuba ကပြောပါလေ။ဖက်စစ်နာဇီကောင်းသောအာနာရှင်ဟစ်တလာတခါတုန်းကလက်နက်စင်းနဲ့ရေးဖြန့်ခဲ့တဲ့စားတဆောင်ကိုသူတေသနဌာနမှပြထားပါလေ။အမုံတရားတွေပြန်နဲ့ကူးဆက်တဲ့အခါမှာဘာတွေဖြစ်နိုင်သလဲဆိုတဲ့အကျိုးဆက်ကိုတိပေးထားတာဖြစ်ကြောင်းပါခင်ဗျာ
။ဦးသိန်းထိုင်ဦးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။စနေညအတွက်မြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့မြန်မာနိုင်ငံတဝန်မိုးများရေကြီးမှုတွေဖြစ်နေတဲ့နောက်ဆုံးရသတင်းတွေကိုစူးစီးတင်ပြထားတာနားဆင်ပါရှင်။မြန်မာနိုင်ငံတဝန်ဒီသတင်းပတ်တွေထဲမှာမုတ်တုံမိုးအကောင်းပြီးတော့မိုးများရေကြီးနေလို့မွန်ပြည်နယ်၊ကရင်ပြည်နယ်၊ရခိုင်ပြည်နယ်တနင်္လာရီတိုင်းပါဝင်ပြည်နယ်နဲ့တိုင်းတော်တော်များများကဒေသခံပြည်သူလူဦးရေတသိန်းကျော်ရေပေးတင်နေပါဗျ။ဒီကနေ့မှလည်းစစ်တောင်းမြစ်၊ရွှေကျင်မြစ်၊တန်လွင်မြစ်တွေမှာမြစ်ချောင်းတွေကစိုးရေမက်အထက်ကျော်လွန်မြစ်တက်နေဆဲဖြစ်ပြီးဘေးပတ်ဝန်းကျင်ဒေသတွေမှာရေလွှမ်းမှုမှုတွေဖြစ်နေဆဲပါ။အထူးသဖြင့်ကတော့မွန်ပြည်နယ်တွင်းမှာလူတောင်းနဲ့ချီအိုးရင်ဆွန့်ခွာပြီးယာယီရေပေးရှောင်စခန်းတွေမှာခိုလုံနေကြရပါတယ်။အဲ့ဒီဒေသမှာပဲဒီကနေ့နေရာတချို့မှာထပ်ပြီးမြေပြိုကျတယ်လို့ဒေသတာဝန်ရှိသူတွေကပြောပါတယ်။မင်းကတောင်ပြိုကျမှုဖြစ်ခဲ့တဲ့နေရာကိုတော့ဒုသမ္မတဦးဟင်ရီဘန်တီယူနဲ့မွန်ပြည်နယ်ဝန်ကြီးချုပ်ပါဝင်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်နယ်နေရာချထားရေးဝန်ကြီးတို့တွားရောက်ကြီးစုခဲ့ပါတယ်။ဒီကကတော့ဒီမွန်ပြည်နယ်ပေါင်မြို့နယ်တဲဖြူကုန်းကျေးရွာမြေပြိုကျမှုမှာတော့အနည်းဆုံးလူ30ကျော်သေဆုံးပြီးလူ50ကျော်ပျောက်ဆုံးနေဆဲဖြစ်ပါတယ်။တောင်ပြိုကျမှုမှာပျောက်ဆုံးနေဆဲဒေသခံပြည်သူတွေကိုလူအင်အားဆက်အင်အားတွေတုံပြီးကူညီကယ်ဆယ်ရှာဖွေနေဆဲရှိနေပါတယ်။အခုထိလှုပ်ဆောင်နေတဲ့အနေအထားတွေနဲ့ပတ်သက်လို့မွန်ပြည်နယ်တထုံမြို့နယ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်တော့ခိုင်ခိုင်လက်ကိုဆက်တယ်မင်းမြန်ကြည့်တော့သူကအခုလိုစပြောပြပါတယ်
တော့မနေ့ကမနေ့ခွန်ခွဲရနေရှင်းနိုင်ကြမှာဖြစ်တာမှာလက်ရှိအနေထားကကားစီးရေဘလောက်ရှိလဲဆိုင်ကယ်စီးရေဘလောက်ရှိလဲအိမ်လုံးရေဘလောက်ရှိလဲဆိုတာကတော့ဒီစားဆင်းပြီးကြတော့မရသေးဘူးဒါပေမဲ့အခုလက်ရှိပြန်ရရတဲ့သူက26ဦးမနေ့ကသေးပုံမှာရှိပါတယ်တေဆုံးတဲ့သရင်ကမနေ့ကညအထိက22ယောက်ဒီနေ့မနေ့ရှုရောက်ဆိုတော့အလုံးပေါင်းအယောက်30လို့တော့ကျင်းနေတက်ခါတာရှိတယ်ကျဟုတ်ကိုကြီးကလည်းရင်းနှောက်ဆုံးချိန်ဒီကကြတော့မနေရတဲ့ကွာသမတော်တော်ကလေဓာတ်ဟိုးတွေဒုစားတွေနဲ့စပြီးတော့လမ်းကိုအရင်ဆုံးတစ်ဖက်တလမ်းလမ်းတစ်ဖက်ချမ်းပေါ့ပွင့်သွားအောင်အရင်ဆုံးထိုးရတော့တချောင်းကိုအရင်ဆုံးစလုပ်တာပေါ့နော်တစ်ဖက်ဟိုးရှစ်စီမနေရစပြီးတော့သုံးပါတယ်နောက်ပြီးတော့တစ်ပါတို့ဒုစားတို့အဲ့ဒါကြီးလည်းအသုံးပြုပြီးတော့မနေရရှင်းတာပေါ့နော်တစ်ဟိုးကြီးပဲရှစ်စီမနေရသုံးရတယ်အဲ့ဒါကလမ်းပွင့်သွားတာပဲရှိသေးတယ်ဒါပေမဲ့လမ်းရဲ့ညာဘက်တစ်ချမ်းမှရှိတယ်လေကွင်းပေါ့လေကွင်းထဲကိုရောက်သွားတဲ့အရာတွေကဘာတွေဖြစ်မလဲဆိုတာတော့ဘူးမမကြည့်ဘူးအဲ့ဒီအောက်မှာကားဗနက်ရှိတယ်လူဗနက်ရောက်ရှိတယ်ဆိုတော့ဘူးမမကြည့်ဘူးအခုလက်ရှိနေထားရပျောက်ဆုံးကတော့လူကြီး50နဲ့တရားသားမှရှိတယ်လို့ခံမှန်းလို့ရပါတယ်ရှင်ဟုတ
်ဟုတ်ကဲ့အဲ့တော့အခုလက်ရှိဒီအဲ့ဒီမှာရာသီဥတုပေါ့နော်အခြေအနေကရောဘယ်လိုများရှိပါလဲနောက်ပြီးတော့ဒီမနက်ပိုင်းဒီနေ့မှလည်းထပ်ပြီးတော့ဒီမြေပြိုကျမှုတွေတောင်ပြိုတာတချို့နေရာတွေမှာလည်းရှိရလို့ပြောတော့မွန်တပြည်နယ်လုံးဒီအတိုင်းတာနဲ့ဆိုလို့ရှိရင်ဘယ်နေရာတွေမှာထပ်ပြီးဖြစ်တယ်လို့ဒေါက်ခခိုင်လည်းကြားပါလဲရှင်
အဒီနေ့မနက်7:05မိနစ်မှာချောင်းဆုံမှာဖြစ်ပါတယ်။ချောင်းဆုံမှာလည်းဒီလိုပဲတောင်ပြူကြတာပါပဲ။မြေပြူကြတာပေါ့နော်။နောက်ပြီးတော့ဟိုကကျွဲကြံမှာပေါင်ကျွဲကြံမှာထပ်ဖြစ်ပါတယ်။လူတွေတောက်တော့မရှိဘူးဟိုအိမ်နေပါလေတော့ပြူကြပြက်စီသွားတာပေါ့နော်။ဒါမျိုးတော့ရှိပါတယ်။ဒီနေ့မနက်မှာပဲဖြစ်တာပါ။7:05မိနစ်ကတော့ချောင်းဆုံပေါ့။7:00ခန့်မှန်းချိန်7:00တော့မှာတော့အပေါင်ကျွဲကြံမှာထပ်ဖြစ်ပါတယ
်။ဟုတ်ကဲ့။
ဒါဒီဥရောဆိုလို့ရှိရင်မနက်တော့မိုးကတော်တော်လေးကြွားတယ်အပေါင်ပဲချမ်းလေ။အော်ဟိုဈေးဆိုင်မှာရေတပေးတော်ထက်တက်တယ
်အဲ့တော့အခုလက်ရှိကုညီကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးပေါ့နော်အဲ့မှာရှိနေတဲ့ဝင်ကြီးဌာနတွေပေါ့နော်အဓိကဘယ်ဝင်ကြီးဌာနတွေကကုညီဆောင်ရွက်ပေးနေတာတွေရှိပါလဲနောက်စခန်းနေပေါ့နော်ယာယီဖွင့်လှစ်ပေးထားတဲ့အနေအထားလေးလည်းနည်းနည်းရှင်းပြပေးပါရှင
်ရေဘေးတက်တာကတော့မွန်ကြီးနဲ့တပင်းနယ်လုံးရေဘေးတက်တာပေါ့နော်ရေဘေးတက်စခန်းကတိုက်ဘီးလေးကနေစပြီးတော့ဘီးလေးမှာရှိတယ်အဖုံမှာရှိတယ်ဒီနေ့မှာဆိုရင်6နေရာလောက်ရှိရဲ့ကဲကဲကြီးပေါ့နော်ကျွန်မအခုစီးရကဲကဲကြီးစခန်းဖွင့်ထားတယ်ပထမမှာဆို4နေရာဖွင့်ထားတယ်ပထမမှာက၄ဘီးနဲ့ရေဘီးနဲ့နှစ်ခုဖြစ်ပါတယ်ရေဘီးကအိမ်လုံးပေါင်း150ပျို့ကြတာ35လုံးအပီးလုံးကပျို့သွားတာ35လုံးအဲ့ဒီမှာစတင်ချောင်းက6လုံးပါတယ်သာသမိကဆောက်အောင်2လုံး2လုံးပါတယ်ဒါ4ဘီးပါရေဘီးကတော့ကဲကြေးစခန်း၄ခုဖွင့်ထားတယ်လူဦးရေ940ကျော်ကဲကြေးစခန်းမှာရှိတယ်ဒါကပထမရက်လက်ရှိအနေအထားဖြစ်ပါတယ်အပေါင်မှာကျတော့ဆို2မျိုးဖြစ်ပါတယ်ရေပြိုတဲ့ကိစ္စရရဲ့နောက်ပြီးတော့ရေသေးတဲ့အဲလူပေါ့နော်ကဲကြေးစခန်းကတော့နှစ်နေရာဖွင့်ထားတယ်လို့ကြည့်ရပါတယ်ဒါပေမဲ့တကယ်တောင်ပြိုသွားတဲ့နေရာမှာကလုံးလုံးကြီးဖြစ်သွားတယ်တောင်ပြိုတဲ့ဖြစ်စဉ်ဖြစ်သွားတယ်ဆိုတော့ဟိုကွန်ဒီကယ်ဆယ်ရေးကခပ်ဖွေရေးလုပ်ငန်းပဲရှိပါတော့တယ်အခုချိန်မှာတော့မော်လမြိုင်မှာတော့22နေရာရှိပါတယ်ကယ်ဆယ်ရေးစခန်း22ခုဖွင့်ထားပါတယ်မော်လမြိုင်မှာရေဘေးတင်ထုံကြီး၎င်းချောင်းစုံမှုတုံရေတိုင်မယောတန်ဖြူစီရအဲ့ဒီနေရာတွေမှာလည်းရေဘေးတင်ပြည်ပြည်များတဲ့အတွက်စခန်းတွေဖွင့်ထားပြီးရှိပါပြီဟုတ်အပေါင်ကိစ္စမှာလည်းဒီလိုပဲဆိုင်ရန်ရအကူအညီတွေအများကြီးတောင်းရပါတယ်လူဒီကယ်ဆယ်ရေးကတော့လူမှုကူညီမှုအသင်းတွေကယ်ဆယ်ရေးအသင်းတွေဒါမီတက်တို့အဲ့တဖြင်းမျိုးရဲတို့အတက်မလို့အင်အားကတော့ကျွန်မအထင်150နဲ့200ဒါထုတ်သွင်းထားပါတယ်ဟုတ်
ဟုတ်ကဲ့ဆရာဟုတ်ကဲ့ဒီနေ့ကဒီဒုသမ္မတဦးဟင်နရီဘန်ဒရီကိုလည်းရောက်လာတယ်လို့ပြောတယ်သူကိုယ်တိုင်လည်းရောက်လာတယ်ဆိုတော့အဲ့ဒီအနေအထားလေးလည်းနည်းနည်းပြောပြပေးပါဦး
ဒီလင်းကိုဝင်ပါတယ်ဟုတ်ကဲ့ပြီးတော့ချောစထုံဝင်တာပေါ့နော်ဒုသမ္မတကအပေါင်မှာတော့တော်တော်လေးစက်တာလေးခုနလောက်မှပြန်ထွက်တယ်ထင်တယ်နေကင်းစနစ်တစ်စစ်ကြော်ကြော်လောက်ကသွားတာဆိုလေတော့အဲ့မှာတော့သူတို့ထောက်ပံ့ရေးပစ္စည်းတွေပေးတာရဲ့နောက်ပြီးတော့ကယ်ဆယ်ရေးစခန်းတစ်ခုမှာအပိစကားပြောတာတော့ဘာလို့ရှိပါလိမ့်မယ်နောက်ပြီးမော်လမြိုင်သွားပါလိမ့်မယ်မော်လမြိုင်ပြီးရင်စိုက်ဆံလန်းကိုဝင်မယ်လို့ကြားတယ်ပြီးလို့ရှိရင်တာတာဝန်မြတ်အေးရဲ့ပါလာပါတယ်တဘာဝဘီနဲ့ပတ်သက်ပြီးတော့ကြီးသေးလို့လမ်းညွှန်ချက်တို့လုပ်မယ်လို့ကျွန်မထင်တယ်မော်လမြိုင်ကိုလည်းဝင်မယ်ပြီးလို့ရှိရင်တော့ဖန်သွားမယ်လို့ကြည့်ရပါတယ်ဟုတ်
ဟုတ်ကဲ့ဒါကတော့ဒီမွန်ပြည်နယ်ကပြည်နယ်လွတ်တော်ကိုယ်စားလှယ်တော်ခိုင်ခိုင်လက်ကိုဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်တဆက်သေးပါပဲဒီနိုင်ငံတော်ဝန်မိုးများရေကြီးနေတဲ့အခြေအနေပေါ်မှာသုံးသက်တင်ပြထားတဲ့အပတ်စဉ်ကဏ္ဍတွေကမြန်မာတခွေအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ပြီးခဲ့တဲ့သတင်းပတ်တွေတင်မှာမုတ်တုံလီအကောက်ပြီးတော့မိုးတွေကတက်တဲထန်ထန်ရွာသွန်းခဲ့တဲ့အတွက်အထူးသဖြင့်မွန်ပြည်နယ်အပါအဝင်မိုးကောက်တဲ့ဒေသတွေမှာရေလွှမ်းမှုတွေဖြစ်ခဲ့ပါတယ်ဒီလိုမျိုးမိုးတိထန်စွာရွာသွန်းတဲ့အတွက်မြေပြိုကျပြီးတော့လူသေဆုံးတဲ့အထိဖြစ်ပွားခဲ့တာပါရေဘေးတဲ့အခြေအနေတွေကဘလောက်ထိဆိုးရပါလဲဒီလိုအခြေအနေတွေပေါ်မှာရက်ရွာအတိုင်းဝိုင်းနဲ့တာဝန်ရှိတဲ့သူတွေဘလို့ကင်တွယ်နိုင်ပါသလဲဆိုတာကိုတော့မြစ်မခသတင်းအေဂျင်စီကကိုထူးဆက်တင်ပြထားတာနားဆင်ပါရှင
်မွန်ပြည်နယ်မှာဩဂတ်6ရက်နနက်အစောပိုင်းကစလို့မိုးတိထန်စွာရွာသွန်းပြီးရေကြီးရေချမ်းမှုတွေဖြစ်ပွားနေပါလေ။မွန်ပြည်နယ်ကမော်လမြိုင်ပေါင်ကြိုက်မရော်ရေတန်ဖြူစီရဲ့မြို့နယ်တွေမှာဖြစ်ပွားနေတာပါ။မြို့နယ်တချို့မှာမိုးတိထန်စွာရွာသွန်းပြီးတောင်ကျချောင်းရေတွေအချိန်အဟုန်နဲ့စီးဆင်းလာကြောင်းအဆောက်အဦတွေရေနဲ့မျောပါသွားတာတွေမြေပြိုကျတာကြောင်းနေအိမ်အဆောက်အုံတွေကားတွေပေါ်ကမြေဖုံးလန်းတာတွေဖြစ်ပွားနေပါလေ။ပေါင်မြို့နယ်ဥဒရာကျေးရွာအုပ်ချုပ်ရေးမှူးဥဖေငိမ့်ကဩဂတ်စ9ရက်နနက်ပိုင်းမှာဖြစ်ပေါ်ခဲ့တဲ့ရေကြီးရေချမ်းအခြေအနေတွေကိုအခုလိုပြောပါတယ်
။6နိုင်လောက်မိုးရွာတယ်။မိုးရွာတော့လမ်းလေးနဲ့ကျော်တယ်။ကျော်ပြီးတော့တက်ခတ်တဲ့နောက်9နိုင်7နိုင်လောက်မှာတော့ဒီကျွန်တော်အခုထမင်းတော့ဝေတာအုပ်ချုပ်မှုပို့တိုင်းမှာဆက်ပြီးတော့ဒီမှာဖိကျက်တွေလိုက်ပို့ပြီးဟုတ်။ထမင်းတော့အခုခံ38ခံ38နဲ့ကြက်သား9ပိတ်တာအခုကောင်းသွားတော့ထပ်ဝဲအဲ့ဒါကတော့ချက်နေတော့အเจ้าမှတည်ဆက်ချက်ခိုင်းတယ်။အုပ်ချုပ်မှုပဲလုပ်။အုပ်ချုပ်မှုပဲပို့ဖို့ချက်ပြုတ်လို့ရတယ်။ဒီကမှပဲ
။ပ ပေါင်မြို့နယ်တဲဖြူကုန်းကျေးရွာမှာတော့လူနေအိမ်နဲ့ဖုန်ကြီးချောင်းတွေပေါ်ကိုရုတ်တရက်မြေပြိုကျတာကြောင့်ဩဂတ်စ်9ရက်ညနေပိုင်းအထိတည်ဆုံးသူ15ဦးတွေ့ရှိရပြီး28ဦးကိုအသက်ရှင်လျက်ရှာဖွေကယ်ဆယ်ခဲ့တယ်လို့မြန်မာနိုင်ငံမိသက်တပ်ဖွဲ့ကထုတ်ပြန်ထားပါတယ်။အဲ့ဒီအခြေအနေတွေနဲ့ပတ်သက်လို့တထုံခရိုင်မှဒုတိယခရိုင်ရဲတပ်ဖွဲ့ကရဲမှုကုပ်ကိုဦးကခုလိုပြောပါတယ်။
ပါပါဒီမနေ့ပိုင်းမှာမနေ့ပိုင်းကျွန်တော်တို့မိုးရမတော့ဒီအဲမိုးရကျွန်တော်ရမှာတောင်ပြိုတောင်ပြိုတော့လက်ရှိအစင်းရတော့အဲ72လောက်ရဲ့ပုံကြောင်ကြောင်းရဲ့ပြီးပြီပါတော့နော်အဲ့ဒါမှလက်ရှိဘူးချိန်ကြီးကိုတည်ရတာဒီဆုံး3ရောင်းနဲ့တန်းရ7ရောင်းကိုကြည့်ရအောင်ဟောဒီဘက်ကမိုးကြရည်ရှိတယ်ဒီဘက်တန်းနေကြီးကျော်တော့ဗောမိုးကြီးကတောင်ကြရောင်းတောင်ကြကြီးတွေစီးစင်းပြီးတော့ဒီဘက်ကရန်ကုန်ကားလမ်းဒီမှာဒီရင်းကြိုင်မှာတစ်ဖက်တို့တို့ဦးကြောင်းတယ်ဥဒတိုင်းကြည့်ရပါတစ်ဖက်ညမှာဒီကြော်တော့ညဒီရှိလက်ရှိတော့ပြည်နေရ300တော့ဒီသုံးပြီးတော့ပြတ်တော့ဒီကားလေးကတော့တော့ကားကြီးတော့ကောင်းပြန်တယ်ဒီလက်ရှိတော့တော်တော်လေးကိုဒီပြတ်ကြတော့တော့ဒီဘက်ကျဘက်ချမ်းမှဆိုရင်ကျွန်တော်မူနိုင်းရောက်ပါတယ်မူနိုင်းရောက်ပါတယ်အသေးစားပေါ့တောင်းလို့ပြန်ရန်ပြူတော့ပေါ့ဒါပေမဲ့အဲ့မှာထိခိုက်ကြရင်ဆုံးဆုံးမှုရှိပါဦးလက်ရှိတော့ရှင်းလင်းပြီးဖြစ်ပါတယ်လက်ရှိတော့ကျွန်တော်တို့ဒီအာဖြစ်ဖြစ်ကျွန်တော်တို့ပြန်ရတော့မူရေမူကြုံဝင်ဥဆောင်ပြီးတော့ကျွန်တော်တို့တက်ပွင့်အားလုံးပေါ့တုံးလို့ပြီးတော့အသေးပညာပေါ်ကြဝင်လို့ရှိရင်ဒီကောင်းဆောင်ရတော့ပတ်တန်ရတယ်တော့ဒီကယ်ဆယ်ရေးပွဲတွေနဲ့ကောင်းနေတဲ့ကြံကလှုပ်ရောက်ပိုင်းတော့ဆောင်ရကြတော့သက်ဆိုင်ရဉာဏ်ရသက်ရှိတဲ့ပုံပြရတယ်ဆင်းပြီးတော့ဒီစိတ်ရမ်းရတဲ့အနေနဲ့ဒီပေါ်တော်တော့ပေါ့လောက်တာပေါ့နော်ဒီကတော့ပြီးတော့မှာပါအဲ့ဒီဖြစ်သွားပ
ါနေ့လယ်ပိုင်းမှာတော့အမြင်ပိုင်းနေရာတချို့မှာရေပြန်ကျသွားပေမဲ့ချေးရွာတချို့မှာတော့ရေနှိမ့်မြုပ်နေစေပဲဖြစ်တယ်လို့ဒေသခံတွေစီကသိရပါတယ်အဲ့ဒါနဲ့ပတ်သက်လို့ပေါင်မြုပ်နယ်ဒေသခံမရှိလာကခုလိုပြောပါတယ်အဲ
ဒီမနေ့ရေကြီးသွားတဲ့ချိန်နေရာတော့ဒါဒီဥဒ္ဒရာမှာအဘရမအောင်ဆုံးချိန်ပေါ့နေလာခဲ့တဲ့တက်တဲ့တစ်ချက်ဒီလောက်ကြီးတာမျိုးတော့တစ်ခါမှမကြုံဘူးပေါ့ဒါတော့အချိန်ပေါ့ပေါ့အချိန်နေရာတော့တော်တော်ဆိုးရတယ်နေရာတိုင်းလို့လို့မြုပ်သွားတဲ့အနေထားမျိုးဖြစ်သွားတာဟုတ်ကဲ့အဲဒီကျင်သွားတဲ့ဆုံမဲဟိုတအားစိုးဝိုင်းတော့မဟုတ်ဘူးဒီကလည်းကြာတာမြန်တယ်လေဟုတ်ကဲ့အခုကတော့ကားတွေကတော့အကုန်လုံးသွားလို့တော့ရပါဘူးဟုတ်ကဲ့တက်ပြုပေါ်မှာတော့တင်းရကြာတာတော့ဟိုတောင်မြေပြိုတယ်အိမ်တွေလည်းတော်တော်များများပြက်စီသွားတယ်ပေါ့နော်လူတွေလည်းတော်တော်တည်တယ်လို့ကြားပါတယ်
တချို့နေရာတွေမှာရေအားပြင်းတာကြောင့်နေအိမ်တွေအလုံးလိုက်မျောပါတာတွေပြိုကျပြက်စီးတာတွေညီပြိုကျတာတွေဓာတ်တိုင်နဲ့တစ်ပင်တွေလဲကျတာတွေအရေးကြီးတဲ့လမ်းမကြီးတွေရေမြုပ်ပြီးတံတားချိုးကျတာတွေကြောင့်လမ်းပန်းဆက်သွယ်ရေးတွေလည်းပြတ်တောက်နေတယ်လို့သိရပါတယ်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးရဲ့ Facebook စာမျက်နှာမှာတော့ကူညီထောက်ပံ့မှုတွေလှုပ်ဆောင်တဲ့နေရာမှာအသုံးပြုဖို့လိုအပ်တဲ့ငွေကြေးတွေကိုလည်းချိန်မီလွှဲပြောင်းပေးနိုင်မှုစီစဉ်နေတယ်လို့ပြောကြားထားပါတယ်။ပြည်내တွင်းကအစိုးရတာဝန်ရှိသူတွေလွှတ်တော်ကိုယ်စားလှယ်တွေအနေနဲ့လည်းထိခိုက်ဆုံးရှုံးမှုတွေကိုစည်ရင်းကောက်ယူတာတွေ၊ကူညီထောက်ပံ့မှုတွေလိုက်လံလှုပ်ဆောင်နေတယ်လို့သိရပါတယ်။ဒီလိုရာသီမှာဖြစ်ပေါ်တဲ့သဘာဝဘေးအခြေအနေတွေနဲ့ပတ်သက်လို့ရေအရင်းမြစ်ပညာရှင်ဦးချိုချိုကခုလိုသုံးသပ်ပါတယ်
။ Flash flood လို့ခေါ်တဲ့ရုတ်တရက်ရေကြီးပြီးတော့ဒီကျွန်တော်တတိပေးကြီးမရနိုင်တဲ့ရေကြီးကြမ်းမှုလည်းဖြစ်တတ်ပါတယ်ကျွန်တော်ဟိုဘက်မကွေးဘက်ကတောင်းနေလို့ဒီထိတ်ချောင်းနေမှာဆိုလို့ရှိရင်အပေါ်ကရေကျလာပြီဆိုလို့ရှိရင်ကားဖြတ်ကူးရင်တော့မှအချိန်မမီတဲ့အချိန်မျိုးဖြစ်ပြီးတော့ကားရေတဲ့ပါသွားတဲ့အချိန်မျိုးကျွန်ရတယ်အဲ့ဒါမျိုးကကျွန်တော်ရုတ်တရက်ဖြစ်တဲ့ရေကြီးကြမ်းမှုပေါ့အဲ့မျိုးကတော့တတိပေးလို့မရဘူးကျွန်တော်တတိထားရမှာအထက်မှာမိုးညွန့်နေပြီဆိုလို့ရှိရင်အဲ့ဒီဒီချောင်းနေရာအဲ့ချောင်းနေရာရေတောင်ကြချောင်းနေဆိုလို့ရှိရင်ရေကြီးကအရမ်းမြန်ပါတယ်အဲ့ဒါကိုဒီသားပြတော့အဲ့ရဲ့ဒီသားရဲ့အတွေ့အကြုံနဲ့ယူပြတော့ဒီသားမဲ့အချက်တွေပ
ါလက်ရှိငုံပြည်နယ်အပြင်တနင်္သာရီတိုင်းဒေသကြီးမှာလည်းရေကြီးရေချမ်းမှုတွေကြုံတွေ့နေရပြီးအဲ့ဒီဒေသတွေမှာဩဂတ်12ရက်လောက်ထိမိုးတီးထန်စွာရွာသွန်းတာတွေလေပြင်းတိုက်ခတ်တာတွေဖြစ်နိုင်သေးတယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်ကျွန်တော်ထူးဆက်ပါမြန်မာခသတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်တာပ
ါမြန်မာနိုင်ငံတဝက်မိုးများရေကြီးနေတဲ့အခြေအနေတွေကိုစူးစီးပြီးတော့မြန်မာခသတင်းအေဂျင်စီကကိုထူးဆက်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့စနေညဒဲလီလိုက်စီစဉ်ကိုနားဆင်ရဖို့ရှိပါတယ်လိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင် ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီစီစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမှာသောရရှင်များရှင်2019ခုနှစ်ဩဂုတ်လ10ရက်စနေညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ဒုတိယပိုင်းနာရီဝက်မှာတော့လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5885နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီအထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့သောတာရှင်တွေစောင့်မျှော်နေကြတဲ့စနေညဓာတ်ရိုက်လေလံအစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုကျော်ကျော်သိန်းနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးမယ့်စနေညဓာတ်ရိုက်လေလံအစီအစဉ်နားဆင်ကြရအောင်ပါရှင်။
မင်္ဂလာပါခင်ဗျာစနေညတရက်လီလိုင်းစီစဉ်ကနေကြိုဆိုပါရယ်ဒီပြီးခဲ့တဲ့သတင်းပတ်အတွင်းမှာကျွန်တော်တို့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့အစီအစဉ်ကစားထွက်လာပြီးတဲ့နောက်ဒီတက်မတော်ကလုတ်ကင်နေတဲ့စီးပွားရေးလုပ်ငန်းတွေအပေါ်မှာအယုံဆိုင်ပြောဆိုတာတွေပြန်ပြီးတော့ရှိလာပါတယ်ကျွန်တော်ဒီကနေ့ည VO ရဲ့တရက်လီလိုင်းစီစဉ်မှာဒီလိုမျိုးတက်မတော်ကစီးပွားရေးလုပ်ငန်းအမျိုးမျိုးတည်ထောင်လုတ်ကင်နေတဲ့အပေါ်သောတာရှင်တွေရဲ့အမြင်ဒီလိုမျိုးစီပွားရေးလုပ်နေတဲ့အပေါ်မှာမေခွန်းတွေကိုတက်မတော်ဘက်ကပြန်ပြီးတော့ခြေပါပြောဆိုချက်အပေါ်သဘောထားဆရာတွေကိုဆွေးနွေးကြဖို့ရှိပါတယ်။ဘေးနိုင်ဆွေးနွေးဖို့အတွက်ဖိတ်ခေါ်ထားသူတွေကတော့တင်ငါဗျူဟာလီလာရေးအဖွဲ့ကိုတီထောင်သူနဲ့အမှုဆောင်ဒါရိုက်တာဒေါက်တာနိုင်ဆွေဦးနဲ့နိုင်ငံရေးလီလာတုံးသက်သူဦးတက်မောင်တန်းတို့ပါ။မင်္ဂလာပါခင်ဗျာ။ပါဝင်ဆွေးနွေးပြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ကျွန်တော်အရင်ဆုံးဒေါက်တာနိုင်ဆွေဦးရဲ့သဘောထားကိုမေးချင်ပါတယ်။ဒီတိုင်းပြည်ကာကွယ်ဖို့အတွက်အဓိကတာဝန်ရှိတဲ့တက်မတော်အနေနဲ့ဘာကြောင့်မို့လို့ဒီလိုမျိုးကိုပိုင်စီးပွားရေးလုပ်ငန်းတွေကိုလှုပ်ဆောင်ဖို့တင့်နေလို့မြင်လို့ရပါတယ်လဲခင်ဗျ။အ
ဲဒီမှာမြင်ရတာကကျွန်တော်တို့ဒီဒီမိုကရေစီနိုင်ငံတွေမှာတော့ဒါကဟိုတက်မတော်တွေမြင်နေပေါ့လေ။စီးပွားရေးလုပ်ဆောင်လို့မရှိဘူး။တိုင်းပြည်ကပဲလိုအပ်တဲ့ budget ကိုပြည်ပဝါထောက်ခံလို့ရှိရဆိုတာကတော့ဒါကဟိုစစ်ဘောတရားရနှံ့ပြောင်းပါတယ်ခင်ဗျ။ဒါပေမဲ့လည်းအခုကစစ်ဘောစစ်ကုမှုမှာပိုင်းမှာတက်မတော်ကဒီမနက်တော့ဒီအချိန်မှာကတော့အဲ့ဒီအချိန်ကဒီတက်မတော်ခေါင်းဆောင်တွေနဲ့ဒီမျိုးတုံဆုံးစဉ်းစားခြင်းလို့လည်းဒီအဆုံးသက်ပါဘူး။ဆက်ကြတော့ဒါကျွန်တော်မြင်တာကတော့ဒီတိုင်းပြည်ကြီးဝေးဒါကဟိုအခြေအနေပေါ့နော်။အုပ်ချုပ်ရေးဆိုင်ရာတော့ဒါကြီးဝေးအခြေအနေပြည်ပြည်ကြီးဝေးအခြေအနေမှာနည်းနည်းပြောင်းလို့ရတဲ့အခြေအနေမှာဒါတစ်ခက်တလဲညာနေပြီးတော့မှအကုန်လုံးပြောင်းဖို့လိုအပ်တယ်။နောက်တစ်ချက်ကတော့ဒီမှာဒီတောင်ဝန်ထောက်ဆောင်ကြီးရဲ့စစ်ပြည်နဲ့ဒါမိသားစုတွေတက်တော်ချောင်းကြီးရဲ့အတွက်ဒါကထောက်ပံ့ပေးလို့လိုအပ်တယ်။အဲဒီတော့နိုင်ငံတော်ကပြီးတဲ့တောင်ဝန်ထောက်ဆောင်ကဘယ်လိုမျိုးရှိတဲ့အချိန်မှာဒါကိုပိုင်းစီးပွားရေးဝန်ကြီးတော်ထူထောင်မှုအကျဉ်းချုပ်ကျန်ရွယ်ရေးသားတွေလည်းယူဆပါတယ်။နောက်တစ်ခုကတော့တရုတ်အမြင်နဲ့ဒီအင်ဒိုနီးရှားနိုင်ငံဒီလိုတက်မတော်ရဲ့ဥပမာမျိုးတရုတ်နိုင်ငံအတွေ့အကြုံတွေကိုတက်မတော်ရဲ့ဥပမာမျိုးဒါကိုစနီးနာထားခဲ့တယ်လေအဲဒီအချိန်ကဒီစားကြည့်ပြရပါတယ်အဲ့ဒီကကဟိုတက်မတော်ပိုင်းစီးပွားရေးလုပ်ငန်းတွေကိုအထူးကြောင့်ကျေပွန်ရပါတယ်ဒီလိုတုံ့ပြန်ကြည့်ပါ
ဟုတ်ကဲ့ပါခင်ဗျာဆိုတော့ဥတမောင်တန်အနေနဲ့ရောအခုဒေါက်တာနိုင်ဆွေဦးပြောသွားတဲ့တက်မတော်ကစီးပွားရေးလုပ်ငန်းလှုပ်ဆောင်သင့်တယ်ဆိုတဲ့ဒီအကြောင်းပေါ့လေအခြေခံအကြောင်းချက်ဒါနဲ့ပတ်သက်ပြီးဥတမောင်တန်သဘောတူပါလားဥတမောင်တန်ကိုယ်တိုင်ကရောဘယ်လိုမြင်ပါသလဲခင်ဗျာ
ဟိုတက်တော်ကတော့ရှိနေတဲ့အချိန်တော့တက်တော်ကအရာရာလောက်အမြင်ရှိတဲ့အမြင်ရှိတာပေါ့နော်။အဲကတော့ရှိပါရေးကလည်းအဲ့ဒီထဲမှာအပါဝင်ပေါ့နော်။အဲတော့ဒီဘူးကအပြင်တက်တော်အထုတ်တဲ့နိုင်ငံတွေမှာတက်တော်ကသူ့ရဲ့ခန်းကဏ္ဍကိုကွန်ပျူတာတွေနဲ့ရှိပါရေးတွေနဲ့ဆက်ဆက်ပြီးတော့လည်းပုံသက်ကြတာကိုတွေ့ရတယ်။နောက်ပြီးတော့ရှင်းလင်းပြောင်းလဲမှုတွေတက်တဲ့မှာအဲကျွန်တော်မမီလောက်ရှင်ပေါ့နော်အချက်လက်မှနေလေနောက်ထောင်လေးဒုတိယပြင်ပေးကြပါပါပေါ့နော်အဲကျွန်တော်မထိုင်းဆိုလို့ရှိရင်လည်းဒီဒီဆိုလို့ရှိရင်ဒါဒီကြောင်းလိုက်ရတက်တော့အရှေ့အတော်နည်းနည်းပိုင်းရဟာပေါ့နော်အဲကျွန်တော်တို့အင်ဒိုနီးရှားမှာဆိုလို့ရှိရင်လည်းအဲ့ဒီလိုပဲ ကွန်ပျူတာတော့များများကြီးကိုတက်မလို့ပိုင်ရတာလည်းရှိတယ်။အဲ့တော့ဒါရီယာသူ့ရဲ့အခွင့်ဒုက္ခကိစ္စတစ်ခုလို့တက်မလို့ကပြင်တယ်။ရောချီအဲ့ဒီတက်မလို့ကြီးကဘယ်ကနေလဲတွေ့တာ။အနာမရှိတော့တဲ့အချိန်မှာလည်းအဲ့ဒီလိုပဲဆက်လက်နေကြတယ်ပေါ့နော်။ဒါမြန်မာနိုင်ငံလည်းဒီထက်ကတစ်ခုလိုပဲအဲ့ဒီလိုပြောရမှာဖြစ်တယ်။
ဟုတ်ကဲ့ပါဆိုတော့ဒေါက်တာနိုင်စုကျွန်တော်ဒီမှာဒေါက်တာနိုင်စုတို့ရဲ့မေကွန်းလေးတချို့ကျွန်တော်သိကျင်တာလေးတွေပေါ့လေပြည်သက်လေးသိကျင်မယ်ထင်ပါတယ်ကျွန်တော်တို့ဒီအပြင်မှာပြောဆိုနေကြတာတခါကျွန်တော်တို့ဒီစီစဉ်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ရဲ့ VOE Facebook ကနေကြောင်းကြပြီးတဲ့နောက်ပိုင်းမှာမှတ်ချက်ပြီးပြောဆိုလာကြတယ်ပေါ့ကနေပြီးတော့ကျွန်တော်တချို့အချက်လက်လေးတွေမေးချင်တာရှိပါတယ်ပထမတစ်ခုကဒီကျွန်တော်တို့ဥပိုင်လို့အလွယ်တကူခေါ်ကြတဲ့မြန်မာစီးပွားရေးဥပိုင် Limited ပေါ့နော်နောက်တစ်ခုက MEC မြန်မာစီးပွားရေး Corporation ဆိုတော့ဒီလုပ်ငန်းကြီးနှစ်ခုအတွေ့ဒီကုမ္ပဏီကြီးနှစ်ခုအတွေ့တမတော်သားတွေကလစာတွေကနေပြီးတော့လစဉ်ဟလာမထဲမနေရထဲဝင်ရတယ်ဆိုတော့အဲ့ဒါဟုတ်ပါသလားခင်ဗျ။ဟိ
ုကျွန်တော်ဒီလောက်ကတော့ကဟိုဥပိုင်အတိအကျတော့ကျွန်တော်ဥပိုင်ကတော့ဒီမြန်မာပြည်ဝဥပိုင်ကြီးတက်ပေါ်လေအများကြီးတွေ့တာဥပိုင်ကတော့ဒါအဆုံးရှင်ရာကိုအမျိုးမျိုးအဆုံးရှင်ရာအတန်းစားတွေရောအမျိုးမျိုးရှိတယ်ခွဲခြားထားတာရှိပါတယ်ပေါ့လေ။အဲ့ဒါပေးတော့ပြလိုက်တာတော့ဟိုထားရဲအဆုရှိရာတွေရှိတယ်တူးချင်းဒါထားရဲအဆုရှိရာတွေလည်းရှိတယ်ပေါ့လေဆိုတော့ဟိုတတ်မှတ်ထားဒီတတ်မှတ်ရာဒီအချက်လိုက်တာတတ်မှတ်ထားရဲဒါထည့်ဝင်ရမယ်အဆုရှိရာတွေရှိတယ်အဲအဲ့ဒီအဆုရှိရာတွေကမှဒါကဟို30တန်းဒီဒီကိစ္စတော့တော်တယ်ရတယ်ဒီပြန်လဲဒါခွဲလို့ပြီးတဲ့အနေအထားမျိုးရှိတယ်ပုံမှန်အပြင်ဆိုရင်အာဇူလိုင်လတော့ဆိုရင်တို့ကဒီအမြဲရနေပြီဖြစ်ပါတယ်ဒါအုံပိုင်နဲ့ပတ်သက်ပြီးတော့ပါတို့ဒီလိုထုံးဝင်ကြနေတာဖြင့်ဒါတမီတမဲအနေနဲ့ဒါကတို့ရဲ့သက်သာခြုံချည်မှုအထောက်အပံ့ပြုနေလို့ဒီကြားရတဲ့ဥပဒေတွေလို့တော့ကျွန်တော်ပြောပါတယ
်
ပုံမှန်အပြင်တော့ဒါကဟိုတရင်တက်ဖက်တွေမှာဒီတရင်တက်ဖက်လိုက်ဒီလိုက်ဖြစ်စီတူးတယောက်ချင်းအဖြစ်စီဒါထုံးဝင်နေရှိပါတယ်ခင်ဗ
ျဟုတ်ကဲ့မဖြစ်မနေရဆိုတာဟုတ်ပါလားခင်ဗျမထဲမနေရဆိုတာ
အဲ့တော့ဒီလိုတရင်ထုတ်ပေါ်နေတာရှိနေကျွန်တော်တို့ဒါအတိအကျပြောလို့ခက်ပါတယ်
ဟုတ်ကဲ့ဆိုတော့ဒီကုမ္ပဏီချင်းတစ်ခုကနေအကျိုးအမြတ်ရလာတာတွေပေါ့ရောဒီအစုရှယ်ယာထဲဝင်တဲ့တမတော်သားတွေကိုခွဲဝေပေးတယ်ပေါ့နော
်မှန်ပါတယ်ခွဲဝေပေးပါတယ်ခင်ဗ
ျဟုတ်ကဲ့ကျွန်တော်တို့စီစဉ်ဆက်မသွားခင်မှာဂျာထဲမှာဒီကျွန်တော်တို့စီကိုအဓိကအဖြစ်တော့ကျွန်တော်တို့ email နဲ့ Facebook ကနေပြီးတော့လေကျွန်တော်တို့ဖိတ်ခေါ်ထားတဲ့အခါမှာမှတ်ချက်ပေးပြီးတော့ဆွေးနွေးထားကြတဲ့တောတာရှင်တချို့ရှိပါတယ်အဲ့ဒီထက်ကမှတ်ချက်တွေတော်တော်များပါတယ်ဒီကျွန်တော်တို့အစီအစဉ်ပေါ်မှာစိတ်ဝင်တစားနဲ့ဆွေးနွေးကြတာဆိုရင်ကျွန်တော်မှတ်မိသလောက်မှတ်ချက်ပေါင်း900ကျော်ရှိပါတယ်ကျွန်တော်တို့ကို message နဲ့ direct ပို့ပြီးတော့ဆွေးနွေးကြရလဲရှိပါတယ်အဲ့ဒီပရိသတ်အားလုံးကိုလည်းပဲကျေးဇူးတင်ပါတယ်ဟလာမှတ်ချက်တွေနဲ့ဆွေးနွေးပေးကြတဲ့တိုက်တိုက်ဝုန်းဝုန်းမြန်မြန်ဆန်ဆန်ဆွေးနွေးပေးတဲ့အတွက်လည်းပဲအထူးပဲကျေးဇူးတင်ပါတယ်ဆိုတော့ကျွန်တော်ပထမဦးဆုံးတော့ကျွန်တော်တို့ကို Facebook ကနေပြီးတော့ message ပို့ထားတဲ့တောတော်ရှင်တူဦးရဲ့စာပေါ့လေသဘောထားအဲ့ဒါလေးကျွန်တော်ပြောပြချင်ပါတယ်မတ်စုမွန်ဖတ်ပြပါခင်ဗျ
ဟုတ်ကဲ့ပါရှင်ဒီစောရိုသားဆိုတော့လိုင်တရာကဒီအကောင့်ပိုင်ချင်းကတော့စနေညဒိုင်းလီလိုက်မှာမေးချင်တာကတဲ့စစ်တပ်ကစီးပွားရေးတွေလုပ်နေပေမဲ့အောက်ခြေစစ်သားတွေကမပြေလည်တာနောက်ချင်းကြားကြီးတွေနဲ့ရှေ့တန်းထွက်နေတာရှေ့တန်းမှာဘွတ်အိုင်ငယ်လေးတွေကရေတွေကိုငုံပြီးတော့တောက်နေရတာတွေတွေ့နေရပါတယ်တဲ့ဒါဆိုရင်စစ်တပ်ကစီးပွားရေးလုပ်တာကစစ်တပ်ကစစ်သားတွေခြောင်လှယ်ဖို့ဆိုတာနဲ့ကွဲလွဲနေပါတယ်တဲ့ဒီတော့အောက်ခြေစစ်သားတွေအဆင်ပြေအောင်ဘလို့လုပ်ပေးနေပါတည်းဆိုတာသိကြပါတယ်တကယ်တော့ပြည်သူကအောက်ခြေစစ်သားတွေကိုမမုန်းကြပါဘူးတဲ့ဂယုဏတတ်နေကြပါတယ်တဲ့လူတွေမုန်းနေတာကတော့တရားမျှတမှုမရှိတဲ့စစ်အာဏာရှင်စနစ်ကိုပါဆိုပြီးရေးထားပါတယ်ရှင
်ဟုတ်ကဲ့ပါဆိုတော့ဒေါက်တာနိုင်စုကြီးကျွန်တော်တို့စီကိုပို့တဲ့ဒေါက်တာရှင်အများစုကဒါကဒီဒေါက်တာရှင်တယောက်ပြောသလိုကျန်တဲ့ဒေါက်တာရှင်အတော်မများကလည်းပဲအဲ့လိုပြောကြပါတယ်ဟလာတမတော်ဘက်ကတရားဝင်ဒါနဲ့ပတ်သက်လို့ပြောဆိုထားတာကတမတော်သားတွေတတချောင်းကြီးပို့နိုင်ငံတော်စီးပွားရေးတစ်ဖက်တစ်လမ်းကအထောက်အပံ့ပြုဖို့ဆိုတဲ့အချက်တစ်ချက်ကိုအဓိကပြောထားပါတယ်။ဒါပေမဲ့သောရရှင်တွေပြောကြတာကသူတို့လက်တွေ့တွေ့နေရတာမှာလောက်ငယ်သားတက်မတော်သားတွေအနေနဲ့ချောင်းချောင်းလေးလေးရှိတာကိုမတွေ့ရဘူးလို့အဲ့လိုပြောကြပါတယ်။ဆိုတော့ဒီပေါ်မှာဒေါက်တာနိုင်စုဘယ်လိုမြင်ပါသလဲခင်ဗျ။
ကျွန်တော်ပြောရမယ်ဆိုရင်တော့ဥပမာတစ်ချက်ကကျွန်တော်တို့နိုင်ငံဒီချမ်းသာတဲ့နိုင်ငံမဟုတ်ဘူး၊ခွင့်ပြုပြီးနိုင်ငံတခုမဟုတ်ဘူး။ဒါကကျွန်တော်တို့တဲ့နိုင်ငံကနိုင်ငံကဟိုကျွန်တော်ပြောတာကစင်းရဲတယ်ပေါ့ဒီလိုချင်းချင်းမျိုးမှာတော်တော်များမကောက်ဘူး။နိုင်ငံတော်ကြီးရဲ့ institution အပြီးပြီးမှာလေဒါကဒီ institution တွေမှာတောင်းအောင်ထမ်းတောင်းပြီးဝင်နေနေပေါ့ဒီသူတို့ကအပြေအဝထောက်ပံ့ပေးဖို့ဆိုတာကတော့ဒါမျိုးမှာတွေ့ရအများကြီးကရှိနေတော့ဖြစ်ပါတယ်။အဲဒီအတွက်ဒါကဟိုအောက်ခြေမှာလေဒီသူတို့ ဒီကတော့ဒီတက်ပေါ်မှာဒီရောက်တဲ့ငွေတွေလုပ်တယ်ဆိုတာကလိုအပ်ချက်တွေကိုတကယ်တမ်းရအဖြစ်ချင်းတွေကိုလုပ်တော့မှာတော့ဖြစ်တယ်ပေါ့အဲ့ဒါဆိုဒီချိန်တော့ဒါဝေးပဲဆိုတာကအများကြီးတော့ရအနေအထားမျိုးရှိတယ်တိုင်းမှာအများကြီးတော့ရအနေအထားမျိုးရှိနေတယ်ဒါပြည်ပြီးတော့ကြောကြလာတဲ့အနေအထားမျိုးရှိတယ်နောက်ပြီးတော့ပတ်ဝန်းကျင်နိုင်ငံတွေရဲ့ချိန်နဲ့ဆိုရင်လည်း
ကောင်းရဲ့ဘုတ်တွေကလည်းဒီအင်အားတွေကတော့ဒီမှာတောင်းတင်းမှာဖြစ်နေဆိုတဲ့အနေအထားမျိုးမှာတိုင်းပြည်ကိုဟိုကြောက်ရဲ့ဘုတ်တွေကလည်းဒီအင်အားတွေကတော့ဒီမှာပြင်နေဆိုတဲ့အနေအထားမျိုးမှာတိုင်းပြည်ကိုဟိုကြောက်ရဲ့ဘုတ်တွေကလည်းဒီအင်အားတွေကတော့ဒီမှာပြင်နေဆိုတဲ့အနေအထားမျိုးမှာတိုင်းပြည်ကိုဟိုကြောက်ရဲ့ဘုတ်တွေကလည်းဒီအင်အားတွေကတော့ဒီမှာပြင်နေဆိုတဲ့အနေအထားမျိုးမှာတို ော်မှာဆက်သွားတာပေါ့တက်တာချောင်ချီအတွက်အထူးကတော့ဒီ budget ပေါ့လေတိုင်းပြည်ကဟလာဆင်းရဲတဲ့အခါကျတော့ကဏ္ဍပေါင်းစုံအတွက်ကာကွယ်ရေးအတွက်တင်မဟုတ်ဖ ೇನೆ ကဏ္ဍပေါင်းစုံအတွက်ကျွန်တော်တို့ပိုက်ဆံပြည့်ပြည့်ဝဝမသုံးနိုင်ဘူးဆိုတော့ဟလာတမ်းမတော်အတွက်အသုံးစရိတ်မလုံလောက်နိုင်တာကြောင့်ဒီလိုစီးပွားရေးလောကလို့ဖို့လိုအပ်တယ်ဆိုတဲ့အကြောင်းပြချက်ကိုဥဒမုံတန်လက်ခံပါသလားအဲ့ဒီအပေါ်မှာဘယ်လိုမြင်တယ်လဲ
ပရပဇုံရတော့ဒီမတ်တမလို့ဟာဒီပေါ်ပေါ်ရအစင်လာကိုလူးစားဖို့ကောင်းတာပေါ့နော်မတ်တမကိုထူတော်နေကတက်လို့ထူတော်နေတဲ့ကောင်းဆောင်ပြောကြတဲ့စကားလေးရှိတယ်သူတည်းတူအောင်ဆန်းပေါ့ဒီလူတို့ဆင်းရဲနေတဲ့ချိန်မှာတက်မတော်ကအဲ့ဒီဆင်းရဲပြည်သူတွေအတွက်သူကဆွန့်လို့ဖာတယ်စိတ်ကနေလောက်လောက်ကစိတ်ကြွယ်ဝင်တာသူကခွင့်ထူးခံတာမဟုတ်ဘူးဒါကအင်မတန်စမ်းအကြည့်လေးစားစရာကောင်းတဲ့စိတ်ကအဲ့ဒီစိတ်ကနေကျွန်တော်အောင်ဆန်းကဥဆောင်ခဲ့တဲ့အဲ့ဒီစိတ်ကနေပဲမြန်မာတပ်မတော်ဖြစ်လာတယ်။လောကီကောင်းဆောင်တွေဟာကိုယ်တမိုင်းကိုတော့ကိုယ်လေးစားအောင်လုပ်တာဖြစ်နေတယ်။အဲ့ဒီတော့ကလည်းပြောမယ်ဆိုလို့ရှိရင်စိတ်နဲ့ဆက်ချန်ကောင်းသွားမှာမသိဘူ
း။ဟုတ်ကဲ့နောက်တစ်ခုကျွန်တော်ဥတုမုံတန်ကိုမေးချင်တာကဒီကနေ့ကဘာပေါ်မှာတမတော်တွေပေါ့လေစစ်တပ်တွေပေါ့ကျွန်တော်တို့ဟလာတကယ်ကတော့စစ်တပ်လို့ပြောတာဘာမှမမှားဘူးလို့ကျွန်တော်ထင်ပါတယ်ဒီနေရာမှာဟလာဂုံတိတ်ခါနှိုးနှွမ်းအောင်နစ်နာအောင်နောက်တစ်ခုကနှိမ့်ချတဲ့သဘောမျိုးနဲ့တုံးတဲ့ယူရချက်မဟုတ်ဘူးလို့လည်းကျွန်တော်နားလဲပါတယ်နိုင်ငံတကာကလက်နက်ကန်တပ်ဖွဲ့တွေလည်းကျွန်တော်တို့စစ်တပ်လို့ပြောကြတာပါပဲဆိုတော့ကျွန်တော်အလွယ်တကူပဲဒီနေရာမှာစစ်တပ်လို့ကျွန်တော်သုံးဆပြစီဆိုတော့စစ်တပ်ကဒီတမတော်သားတွေကိုတမတော်သားကျွန်တော်တို့ရရှိအရာခံအကြက်တသားအားလုံးပေါ့လေလက်ရှိအခြေအနေအားဖြင့်အလုံးလုံးထောက်ပံ့ပေးနိုင်မှုအလုံးလုံးဆိုတဲ့နေရာမှာတင့်တင့်မြတ်တောင်းကူညီတတ်တတ်ချောင်ချူတဲ့လူပေးနိုင်မှုဆိုရင်ဘာလို့တင့်တယ်လို့ကျွန်တော်တို့တွေးလို့ရမလဲအဲ့ဒါကတစ်ချက်နောက်တစ်ချက်ကဒီကနေ့ကဘာပေါ်မှာဒီစီးပွားရေးလှုပ်တဲ့နိုင်ငံရဲ့စစ်တပ်ပေါ့လေအတော်များများရှိပါသေးတယ်လား
စီပွားရေးလုပ်တဲ့အဆွေရှာတွေထည့်ထားတဲ့စစ်တပ်တွေကတော့အဲ့ဒီကျန်းသာရေးစနစ်ကကူညီတဲ့နိုင်ငံတွေမှာလုံခြုံရေးကဏ္ဍရှိတတ်ကြတယ်ပေါ့နော်။ဒါပေမဲ့တမတော်ရဲ့စံနှုန်းတွေကမြန်မာတပ်တော်ကြီးပါရတဲ့စံနှုန်းတွေအရပြီးရင်1950ခုနှစ်ဒီနေ့ကတပ်တော်ခေါင်းဆောင်တွေရေးသားခဲ့တဲ့ရေးသားချက်ကိုခါရတာကပြောရမယ်ဖြစ်ဖြစ်ရှိရောအဲ့ဒီလိုတိုင်းပြည်ချင်းတွေကဒီမှာပြည်သူတွေခံစားနေရတဲ့ချိန်မှာကိုကအဲ့ဒီလိုပို့တော့သူတို့ကချက်ကြတာအမှန်လေကြာသူတို့အဲ့ဒီစာလေးဖောက်ခဲ့ရတယ်အဲ့တော့ဖြစ်တဲ့မှာဖြစ်တဲ့လားဒီကတော့အပိုင်းပေါ့နော်တကယ်တော့တိုင်းပြည်ကမွေးနေပြီဆိုလို့ရှိရင်အဖွဲ့အစည်းတစ်ခုကအထူးသဖြင့်တက်မတော်လို့နော်ပြည်သူလူထုအတွက်ဆိုပြီးတော့အတန်တန်ရှိရှိခဲ့တယ်။သမိုင်းမှာလည်းအာဏာတွေသိမ်းခဲ့တယ်။ပြည်သူ့စိတ်အိုးကြီးကြီးတယ်၊ကောက်ွယ်လဲဆိုပြီးတော့လည်းပြောခဲ့တယ်။အဲ့ဒီလိုပြောခဲ့တဲ့ပုဂ္ဂိုလ်လေးအရင်နဲ့ဆိုလို့ရှိရင်တော့ပို့ပြီးတော့ပြည်သူ့မျက်နှာကိုကြည့်ရင်းကိုကောင်းတာပေါ့ဗျာ။နော်ဒါကတော့စမ်းမစင်းမရှိတာပါ။ဘာမှမဟုတ်ပါဘူး။ဘာမှအထူးထူးထူးထူးဟိုကျွန်တော်တို့သဘောတရားတွေဘာလို့လဲလည်းကြည့်တာမဟုတ
်ပါဘူး
။အဲ့တော့ပြည်သူ့နဲ့သသားတွေအသေးသေးတော့ရှိဖို့ကြိုးလိုက်မယ်ဖြစ်နေတယ်
။ဟုတ်ကဲ့။ကျွန်တော်ဦးစိတ်မောင်မိထီလာဆိုတဲ့သောတာရှင်ကြောင့်ပို့ထားတဲ့အီးမေးလ်လေးနည်းနည်းကျွန်တော်ချုပ်ပြီးဖတ်ပြပါရစေ တမ်ဘရော့စီးပွားရေးလုပ်ငန်းတွေလုပ်နေတာဟာတမ်ဘရော့ရဲ့ပင်မတာဝန်မဟုတ်ပါဘူး။တိုးတော်လည်းနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုနှိမ့်ချနေတဲ့အခြေအနေမှာတမ်ဘရော့သားတွေတာဝန်ကအနာယူဈေးဘုံနဲ့တက်ကထွက်ရတဲ့အခါဒီမှာလုံခြုံစားဖို့ဘာမှအရင်းနှီးမရှိဘာမှမလုပ်တတ်ကြလို့စင်းစင်းရဲရဲနဲ့မျက်နှာငယ်ခံပြီးဝမ်းစာရှာဖွေစားရတဲ့အဖြစ်မျိုးတွေရှိပါတယ်။ဒီအဖြစ်မျိုးတွေကလုကင်းတောင်တမ်ဘရော့သားတွေတက်ကအနာယူအခြေသားဘဝရောက်တဲ့အခါအင်ဒရီရရနေထိုင်စားတောက်နိုင်ဖို့အထောက်ပံ့တွေပေးနိုင်ဖို့ယူရပြီးတပ်ပိုင်စီးပွားရေးလုပ်ငန်းထူထောင်ဆောင်ရွက်တာလက်ခံရမှာပါ။ဒါပေမဲ့လက်တွေမှာဥပိုင်စီးပွားရေးလုပ်ငန်းကြီးအပါအဝင်စီးပွားရေးလုပ်ငန်းပေါင်းများစွာထူထောင်ပြီးအရင်းနှီးများစွာကိုရင်းအမျက်များစွာရအောင်လုပ်နိုင်ခဲ့ပေမဲ့လက်တွေအနေအချင်းအောက်ခြေတက်မတော်သားတွေအကျိုးခံစားရမှုလွန်လဲနေတာတက်ပြင်ရောက်တသောဟုံးတွေဆင်းရဲနှွမ်းပါနေတာကိုတွေ့နေရပါတယ်။လှုပ်ဆောင်ချက်တွေကိုထင်သာမြင်သာရှိအောင်အတိပေးရှင်းလင်းချက်တွေမရှိလို့လည်းကျေနပ်စရာမရှိပါဘူးတဲ့။အဲ့လိုဆွေးနွေးထားပါတယ်ဆိုတော့ရော်နွန်ဆွေးစုခင်ဗျာအများစုကပြောကြတာတော့အားရပါပဲဒီလက်တွေအပြင်ကတက်မတော်သားတွေဒီကဖြစ်အောက်ခြေအကြက်တက်သားရဲဘော်တွေဟဲ့လားမအဆင်မပြေကြဘူးဆိုတော့ဒီလိုအဆင်ပြေအောင်ဘယ်လိုလုပ်လို့ရနိုင်မယ်လို့ဒေါ်နာဆွေယူဆပါလဲ
။ဟုတ်ကဲ့နော်ကျွန်တော်ပြောခဲ့တယ်မှာလည်းပါတယ်လို့ဟာဒီရက်ချက်တွေတော့ရှိနေနေပါသေးတယ်။ဒီကတည်းကတော့ဖြည့်ဆည်းပေးနေတဲ့အပိုင်းတွေမှာပေါ့။ဒါပေမဲ့အဲလုံရတဲ့အဲဒီလိုမျိုးတွေဒီလိုမျိုးပြရတယ်။ဥပမာအဖြစ်ဆိုရင်ကျွန်တော်တို့ကဒီ API ဥပဒေမျိုးတက်ကိုဒါအများပိုင်းကိုယ်ယူခုကြောင်းလဲဆွဲပြီးပြောမှာပြောရတယ်ပေါ့။ဒါရှိချင်နေမှာတော့ကျွန်တော်တို့ကဒီတက်မော်သားနဲ့ဒီရောက်စုနဲ့ခြေအားရင်းနဲ့ပဲဆက်ပြီးရတာဖြစ်ပြီးတော့မှဒီချိန်မှာတော့ဒီအများကြီးဒီဝေလေးရဲ့အခြေအားအုပ်ချော်ဝေလေးရဲ့အခြေအနေကြီးတောင်းလဲတော့တောင်းလဲသွားနိုင်တယ်ခုံကြီးပြီးသွားတယ်ဒီမှာစီဝိုင်းပေါ်ပြီးချင်းလာတယ်ဒီလိုပဲလုပ်လာလို့မျိုးကြီးစားတယ်ဒါဆိုတော့ပုံပြီးတော့ပြင်ပြတဲ့အချိန်မှာဒီပြီးထောက်သွားမှဖြစ်ပါတယ်ဒီပြီးပြီးတောင်းလဲလို့မဖြစ်ဘူးတပြီးပြီးတော့တောင်းလဲသွားမှကြီးစားတယ်နောက်ပြီးတော့မှဒီစီးတန်းမျိုးကြီးအစစ်တန်းဟောင်းမျိုးကြီးဒါဖောက်ပြန်ပေးလို့အစီအစဉ်နေရတယ်။ဒါလိုဝက်ချက်တွေရှိတော့ရှိနေမှာဖြစ်ပြီးမျိုးလို့တဖြည်းဖြည်းလုံးဆောင်ပြည့်အပိုင်းကြီးပြောရတာပဲ။ဒါလိုလဲဆိုတော့ဒီတိုင်းစီတန်းဟောင်းမျိုးကြီးဒီမှာစီးတန်းဟောင်းအင်အားကြီးဒါကအတော်ပေါ်ထုတ်ပြီးတာဒီတိုင်းစီတန်းကြီးမှာတော်တော်များနေပြီ။ဒါကျွန်တော်မြင်ရတယ
်။
အဲ့ဒါနဲ့စီးတန်းဟောင်းအစီအစဉ်တွေကငါးပြားလုံးနဲ့အကြောင်းကြောင့်ပြောလို့ဒီလိုမျိုးဒီအင်းရဲ့ညာကြီးကိုဒီကဟာတော့လေအပြင်ပါလာကိုစောင်းစားကြည့်တော့မှအကျိုးကျေးဇူးတင်သွားမယ်အခါမျိုးပတ်တယ်ရင်းကြည့်ပါလေ။ဒါဒါအပြင်တော့ဒီကြည့်ကောင်းကြီးအဲ့အတွက်ကိုတော့တပတ်ထုံးပြီးကြည့်ကြည့်နေကြတယ်။ဒီအင်းကားနဲ့ပြီးပြီးတော့မှဒါကဟိုပုံပြီးပေါ်ဆောင်ပြီးလို့လေဒါဒီလိုကြီးရလို့အမြင်ပါလေ
။ဟုတ်ကဲ့နောက်တစ်ခုက budget အပိုင်းပေါ့လေ budget ဆိုရင်လည်းပဲခုနကတော်တော်ဆူပြောတဲ့ထဲမှာလည်းပါပါတယ်။မှတ်ပါတယ်ဒီဘက်နောက်ပိုင်းအပြောင်းလဲလုပ်လာတဲ့နှစ်တွေမှာဟာလာတမ်ဘရော့အတွက် budget ကဟိုးအရင်တုန်းကလောက်မများတော့ဘူးပေါ့နော်။ဒါပေမဲ့လက်ရှိအဖြစ်မှာတော့ဟိုကျွန်တော်မှိုင်းလဲတော်ပြပါဥတ္တမုံတမ်းပဲဖြစ်ဖြစ်တော့နိုင်စေဘူးဖြစ်ဖြစ်လက်ရှိအဖြစ်ကျွန်တော်နားလဲထားတော့တော့နဲသွားတယ်ရော့သွားတယ်ဆိုတာတောင်မှတမ်းတော်ရဲ့ဘတ်ဂျက်ကအများဆုံးလို့ကျွန်တော်နားလဲထားစေပါကျွန်တော်နိုင်ငံကခုနကပြောလိုအပ်ချက်တွေအများကြီးပဲအဓိကအဖြစ်ပညာရေးကျန်းမာရေးစသည်အဖြစ်စောင့်ရှောက်ပြုစုရေးဆိုတာတွေကကျွန်တော်တို့ကတပုံတပင်းမြန်မာနိုင်ငံကလိုအပ်နေတာပါတခြားနိုင်ငံတွေရဲ့ GDP နဲ့ရှင်ရင်တမ်းတော်ရဲ့အသုံးစရိတ်ကနဲတယ်ဆိုတာလဲမှန်ပါတယ်ဒါပေမဲ့ကျွန်တော်တို့ဘလောက်တက်နိုင်ပါလဲထပ်ပြီးတော့မြန်မာနိုင်ငံကဒီထက်ပို့ပြီးတော့ဘလောက်ထိကျွန်တော်တို့တက်နိုင်ပါလဲဒါကိုကျွန်တော်တို့စဉ်းစားဖို့မလိုဘူးလားဆိုတော့ကျွန်တော်မေးချင်ပါတယ်ဒေါ်နိုင်စုဘယ်လိုထင်ပါလဲ
ဟုတ်မှန်ပါတယ်ဒါကဟိုကျွန်တော်နိုင်ငံအမိသားနဲ့အရှိရင်တော့ဒါတော်ဝေးပဲပြုံးတာများနေတယ်ဆိုတော့မှန်ပါဒါလေးနဲ့လည်းတက်မလို့မြင်တာတော့ဒါကမရှိမဖြစ်ဒါကာဝေးအင်အားတော့အဲ့ဒီလိုတဲ့ဟာပေါ့နော်ပေးဆောင်စက်ချာကိုပြီးတော့နေရတယ်ဒါလည်းအဖြစ်ပြီးပါပြီဒါအပြင်ကျွန်တော်တို့ကဒီကြောင်းရင်းလာတဲ့ဓမ္မအခြေအနေတွေကိုကျွန်တော်တို့ပြုလို့ရပါတယ်အခုဆိုရင်ဒီဓမ္မအကြီးကဒီဓမ္မကြီးအာရုံစက်ဆိုကျွန်တော်အစားပစ္စည်းတွေကိုရောက်ရှိလာတယ်ဒီလိုအင်းကြီးတမိတွေကလည်းရောက်ရှိလာတဲ့အချိန်မှာကျွန်တော်နိုင်ငံကအင်းကြီးတမိတွေကဒီမှာဒီလိုအချင်းချင်းကျွန်တော်တို့အနာဂတ်နိုင်ငံတွေမှာဖြစ်ပါအဲ့ဒီဒီကမှဒီဓမ္မနိုင်ငံတွေမှာမတော်ဘူးနဲ့အိစားနဲ့အစားကြီးဒီတော့ကစုံစမ်းရတဲ့အချိန်မှာဒီထားမှာနိုင်ငံရဲ့အာကာဝေးအင်အားကိုလည်းဒါတောင်းတင်းအောင်လုပ်ထားဖို့လိုအပ်ပါတယ်။ဒီလိုမှမဟုတ်ဒီနိုင်ငံဒီလိုဒီလိုဒီလိုဖြစ်အောင်လုပ်ရတဲ့အင်အားတွေလည်းအများကြီးကျွန်တော်တွေ့နေရတယ်ပို့လို့ဆိုတော့ဒီလိုဖြစ်လိုအပ်တဲ့ဟာတွေကိုကာဝေးတစ်ကြိမ်နဲ့ဒုစင်းကြီးကဖြစ်ဖြစ်အဲ့ဒီရဲ့လိုအပ်နေတဲ့ပုံစံမျိုးတွေကတော့ကြုံရည်ကြီးကြတော့တစ်ခါကဖြစ်တဲ့တမို့ဒီတိုင်းနိုင်ငံတွေရနေကြမှာတစ်ခါတလန်းကနေဖြစ်တဲ့အမျိုးမျိုးတော့ပဲဖြစ်လို့ပြင်မာတယ်ကျွန်တော်ကတော့
ဟုတ်ကဲ့ဥရမတန်ရော်ရီပေါ်မှာဘယ်လိုမြင်ပါလဲဒီခုနကဘုံကပေါ်တာပေါ့ဘတ်ဂျက်ကဘလောက်ထိတက်နိုင်အောင်မှာလဲတကယ်လုံးလုံးတက်ထိကျွန်တော်တို့တက်နိုင်မှာလားလက်ရှိအခြေအနေအားဖြင့်အဲ့ဒီအတွက်ဒီလိုဆက်ဖြစ်နေအောင်မှာလားဘယ်လိုမြင်လဲဥရမတန်ဟိုတိုင
်းပြည်မှာမြန်မာလို့ရှိရင်တော့တက်ပြည်ရဲ့ဝေဝေပေါ်မှာမြင်ကြည့်တော့လေကျွန်တော်တို့ကတုံးသွားသိကြတာပဲဒီအရင်တော့တော်တော်များတယ်ခုနောက်ပိုင်းမှာဆိုလို့ရှိရင်တော့ဘခင်တော့အဖြစ်ပြောရင်ရှော့သွားတာတွေ့ရတယ်နော်သူတို့ကျန်တဲ့ budget ချထားတာကြည့်လို့ရှိရင်ကျွန်တော်ပြင်ဆင်တော့များများပုံနေကြဒီကဝေးအကုန်စိတ်ခက်ပါနော်ဆိုပြီးတော့ကျွန်တော်ပြန်ပြီး ီလာတာလေးတွေရှိတယ်ဒါပေမဲ့ဘတ်ဂျက်ကိုတုံးတဲ့အခါမှာတော့ကျွန်တော်ပြင်နေနေတာဟိုလေဒီလိုလိုကဘာလို့တုံးနေဆိုတော့ကျွန်တော်မြင်ခွင့်မရှိဘူးဘာလို့ဒါကလည်းဖွဲ့စည်းပုံရအဲကာထားတယ်လို့ပြောရမှာပေါ့အဲတော့ဒီလိုအားဖြင့်တော့ဟိုဒီပတ်စံလေးအကုန်လုံးကဒီလိုလိုကနေပြည့်တဲ့အခေါ်ကနေဒီလိုရဲ့နော်အရင်ကတည်းကတော့တဘာဝရင်းတွေကစပြီးတော့အဲ့ဒီရတဲ့ပတ်စံများနဲ့စပြီးတော့ကျွန်တော်တို့ထားတာဆိုတော့ဒီလိုလိုမြင်နိုင်ရမယ်ရှိတယ်ပြည့်တဲ့ပြတ်တော်ကနော်ဒီစီပိုင်းကနေရှိတယ်ဖြစ်နေ Okay.
Okay, ခင်ဗျာ။
ကျွန်တော်တို့ခွင့်ပြုတွေခံရတယ်ဆိုတာငားတဲ့လေရပါတယ်။ဒါနဲ့ဒါတွေတော့ဒီအရေးကြီးရ
။ဟုတ်ကဲ့ပါခင်ဗျာ။ကျွန်တော်တိုင်းပေါင်းဆွေးနွေးမယ်တော်တော်ရှင်တူကိုဖိတ်ခေါ်ချင်ပါတယ်။တော်တော်ဆွေးနွေးတော့ပဲပြီဆိုတော့သူလည်းဆွေးနွေးဖို့အတွက်စိတ်ကူးရမယ်တင်ပါတယ်။ဆိုတော့ဥချင်းမြင့်ဆွေးနွေးနိုင်ပါပြီခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။ကျွန်တော်တို့လက်နက်ကိုင်အဖွဲ့ကြီးရလဲကျွန်တော်တို့ဝန်ကြီးဌာနပေါင်းစုံရဲ့တော့ခုဖြစ်ပါတယ်ခင်ဗျာ။စူးစမ်းညီညီနဲ့သူကကျွန်တော်တို့ခွင့်အာဏာကျွန်တော်လုတ်ပိုင်ခွင့်ကသုံးပြည့်နေခုတော့ကျွန်တော်တို့နိုင်ငံရဲ့ဖွဲ့စည်းပုံအရနိုင်ငံတော်သမ္မတစီးစီယာမှာလုံးဝလုတ်ပိုင်ခွင့်မရှိတော့ဟိုဒီစစ်တပ်နဲ့သမ္မတနဲ့ဆိုတာအခြားအောင်မဟုတ်ပဲနဲ့တွေးလိုက်ဖြစ်နေတာလေအဲ့ဒီကြတော့သူကကျွန်တော်တို့ကသမ္မတကိုလူတို့ကရွေးချယ်တယ်၅နှစ်တန်းနဲ့၄နှစ်တန်းကြာရင်ကြာရင်ဆက်ရွေးမယ်မကြာရင်ချုပ်မယ်အကြောင်းလဲလုပ်မယ်ဒါပေမဲ့ကျွန်တော်တို့ကာကွယ်ဦးစီးချုပ်ဖို့တော့ဘလို့မှကျွန်တော်တို့ထုတ်လည်းမရဘူးထမ်းလို့လည်းမရဘူးဖြစ်နေတယ်ဒီလူတို့လည်းကင်းကွာနေတယ်ဒါကြောင့်သူတို့ရဲ့လူရည်တရားကျွန်တော်တို့စက်တက်ပိုင်းဆိုင်ရာရဲ့ငါကိုပိုင်းဒီဝိုင်းတွေကဒီလူနဲ့ဒီလူတို့လို့ပြောရရင်ကျွန်တော်တို့ရုံအားခက်ခက်ခက်ပါခင်ဗျာ
ဟုတ်ကဲ့ချစ်မြင့်ကျေးဇူးတင်ပါတယ်ရော်နိုင်ဆွေဦးနိုင်ငံတော်စီးပွားရေးကိုတစ်ဖက်တစ်လမ်းကအထောက်အကူပြုဖို့အတွက်ဆိုတဲ့နေရာမှာရော်နိုင်ဆွေဦးအနေနဲ့ဘယ်လိုအထောက်အကူပြုနေတယ်ဆိုတာလေးများနမူနာပြောလို့ရမလားခင်ဗျာ
အဲ့ဒီလိုမျိုးနာတော့ဟိုဒီပြောရရင်လည်းညာပြည်ကြီးကဒီတော်ရဲ့ရည်ရွယ်ချက်အမှားကတော့ဒီကဒီတက်မွန်သားတွေကဒီသားကြီးတွေတက်ဆောင်ကြီးတွေပေါ်နေတယ်။အဲ့ဒီကပူရှင်သားရဲ့ပေါ်တဲ့ကြီးကိုထုတ်ပုံကြီးရောပြည်ကြီးကိုရောင်းချပေးမယ်တဲ့မျိုးကြီးနေပေါ်ပြီးတော့မှဒီဒီနောက်ဆုံးနေတဲ့သူဒီနည်းနည်းဒီအဲ့ဒီဟာဒီဝိုင်းတော့ဝေးရှင်ကဒီဒီတော့ထုတ်တဲ့ထုတ်ပုံတွေလည်းဒီနိုင်ငံမှာဒီဟိုနိုင်ငံမှာရှိတဲ့ဓာတ်တွေဓာတ်ကြောင့်မဟုတ်လို့အားလုံးမပေါင်းနေတာမျိုးတွေကိုရပေါ့တနည်းအားဖြင့်ဟိုကဒီပါကျင်းနေတဲ့တနည်းအင်းနဲ့ဆက်ဆောက်ပြီးပြီးသွားနေတာလည်းတွေ့ရပါတယ်။နောက်တစ်ခုကကျွန်တော်ခင်ဗျားပြောချင်တာကတော့ဟိုကင်မရာကိုဒီလိုမျိုးရေးချင်ကြောင်းမှာတက်မတော်ဗီဒီယိုကိုဒီလိုရေးချင်လို့မဟုတ်ပါဘူး။ဒီနိုင်ငံမှာကတော့တက်မတော်ဗီဒီယိုဒီလိုမျိုးရေးချင်တဲ့ဆက်မရှိပါဘူး။နောက်ဒီကင်မရာကဒီလိုဆက်ဝင်စီဆက်ဆက်လို့မရဘူးဆိုတော့မဟုတ်ပါဘူး။ကင်မရာမှာပါဝင်နေလို့ရေးတော်ပြီဆိုတော့ဒီကလေးတွေအဲ့ဒီဒီရှိပါတယ်။ကျွန်တော်ကတုံးပြဖြစ်ပါတယ်။အာဝဲလေးနဲ့ရင်းတော်မှာပါဝင်နေတယ်။တော်တော်ကြီးဒီရက်ကမှပြီးပါဝင်ပုံပုံကတမားရဲ့အမျိုးကြီးနာခံတာဖြစ်ပါတယ်။
ဟုတ်ကဲ့ပါ။
ကျွန်တော်ကစီရင်အမှုရှိတယ်နော်။ကျွန်တော်ကတော့တိုင်ပြန်လာပါလိမ့်မယ်။ဟုတ်ကဲ့
။ဟုတ်ကဲ့ပါ။ကျွန်တော်တို့ဒါဒီအကြောင်းကတော့တီချာလေးဆက်ဆက်နေလို့ဒါလေးကိုထားလိုက်ကြအောင်ပါ။ကျွန်တော်အခု Facebook Message ကပို့ထားတဲ့တော်တော်ရှင်ကြောင်းရဲ့ဘေးစာလေးနှက်လောင်ဖတ်ပေးပါခင်ဗျာ
။ဟုတ်ကဲ့ပါရှင်။ကိုရွှေခဲဆိုတဲ့အကောင်ပိုင်ရှင်ကစစ်တပ်ကတဲ့စီးပွားရေးလုပ်ငန်းတွေလောက်တာသဘောမတူပါဘူး။တမ်ရောဟာ professional တာဖြစ်တဲ့စစ်တပ်ဟာစီးပွားရေးလုပ်ငန်းတွေလုပ်နေခြင်းအပြင်ရာဇဝတ်မှုတွေလက်စားမှုတွေခြစားမှုတွေနဲ့ပတ်သက်လာပြီးတော့ဂုံတိုက်ခါကြသွားစေနိုင်တယ်ရွေးကောက်ခံပြည်သူအစိုးရလက်အောက်ရောက်လာဖို့မလွယ်တော့ဘူးတဲ့ဒီမိုကရေစီစနစ်နဲ့ညီတဲ့တမ်ရောမဖြစ်နိုင်တော့မှမဟုတ်ပါဘူးတဲ့တမ်ရောသားတွေရဲ့လိုအပ်ချက်တွေကိုနိုင်ငံတော်အစိုးရကသာဖြည့်ဆည်းပေးဖို့တာဝန်ရှိပါတယ်တမ်ရောသားများအတွက်တက်တာချောင်းချည်ရေးအတွက်ဆိုတဲ့အကြောင်းပြချက်နဲ့ဘိုးချုပ်ကြီးများဘီလီယံနာမီလီယံနာတွေဖြစ်အောင်လုပ်နေတာအောက်လိုက်ငယ်သားများအကျိုးခံစားခွင့်နဲ့ဆုံးရှုံးနေတာဟာတဲ့အမြင်မတော်ကြားမတော်ဖြစ်နေပြီတဲ့ဖွဲ့စည်းပုံပြင်ရေးကိုအဟန့်အတားလုပ်နေတာဟာဒီစီးပွားရေးလုပ်ငန်းကြီးတွေကိုလက်လို့ရမှာကြောက်လို့ဆိုပြီးအဆွတ်ဆွဲခံနေရတာဟာလည်းရှက်စရာဖြစ်နေတယ်တဲ့ဒါကြောင့်ဒီစီးပွားရေးလုပ်ငန်းကြီးတွေကိုဘလို့ထုခွဲရောင်းချစည်ရင်ရှင်နိုင်ငံပိုင်လုပ်ငန်းတွေစီလွဲပြောင်းပေးတာတွေကို NLD အစိုးရနဲ့အမြန်ညှိနှိုင်းပြီးတော့တဲ့ဖွဲ့စည်းပုံပြင်ဆင်ရေးကိုလက်ခံပြီးတော့မိမိမူလတာဝန်များကိုကျေပွန်စွာထမ်းဆောင်မဲ့ professional တက်မတော်ဖြစ်အောင်အင်ဒိုနီးရှားတက်မတော်ရဲ့လုံနီလုံဟန်ကိုနမူနာယူပြီးတော့လုပ်ဖို့လုပ်ပြီးလို့ထင်ကြောင်းမှာဆိုပြီးရေးထားပါတယ်ရှင်
ကျေးဇူးတင်ပါတယ်နောက်တူကတော့ကျွန်တော်တို့ email ကနေပို့ထားတာပါဆိုတော့အဲ့ဒါကိုတော့မဆုမွန်ဖတ်ပြပါ
ဟုတ်ကဲ့ပါရှင်ဒီပြင်းမနာဖိုးကြီးဆိုတဲ့သူကရေးထားတာပေါ့နော်ကဘာကြီးမှာတဲ့စစ်တပ်နဲ့အတူဥဆောင်နေကြတဲ့အာနာရှင်နိုင်ငံတချို့ရှိနေကြသေးပါတဲ့ဒါပေမဲ့အဲ့ဒီစစ်တပ်ကအာနာရှင်အရက်သားအောက်မှာပဲရှိနေတာပါတဲ့မြန်မာနိုင်ငံမှာတော့လုံးဝတခြားစီပါပဲတဲ့တပ်မတော်က2008ခြေဥ်ကိုအကာအကွယ်ပြုစစ်ဘော်ချုပ်ကြီးများအတွက်ဘာမဆိုပြောဆိုလုပ်မယ်ဆိုတဲ့သဘောတရားကိုတွေ့ရပါတယ်တဲ့တပ်မတော်ကစီးပွားရေးလုပ်နေတာနှစ်90ကျော်ပေါ့တဲ့တတိုင်းပြည်လုံးနဲ့ချွတ်ချုံကြ စစ်ဘိုလ်ကြီးတွေအားလုံးကထားစရာနေရာမရှိလောက်အောင်ကိုချမ်းသာသွားတာကလွဲရင်ဘာမှတိုင်းပြည်အတွက်ဖြစ်မလာပါဘူးတဲ့အရှင်းဆုံးနဲ့အပွင့်အလင်းဆုံးပြောရရင်တက်မတော်ရေတော်ပါတော့ဗျာမြန်မာပြည်ကြီးကိုကမ္ဘာအလယ်မှာအဆက်တွေထပ်မခွဲဆုတ်ပြတ်တတ်အောင်မလုပ်ပါနဲ့တော့လို့ပြောကြရင်းနဲ့ကိုနေရာကိုသာပြန်ကြပါတော့လို့ဆိုပြီးရေးထားပါတယ်ရှင်
ဟုတ်ကဲ့တဆက်သေးပါပဲနောက်ထပ်က
ွယ်အောင်နိုင်ငံတော်ဘတ်ဂျက်ထဲကအများဆုံးယူစင်းစစ်ခွင့်မရတပ်မတော်သားတွေကတော့ချင်းကြားကြောပိုးတင်ထန်ပါလေချင်းကြားကတဲ့ကြောပိုးဟင်းရွက်ရောင်းပါတက်တာလည်းတော့မသိပါဘူးဗျာတဲ့စီးပွားရေးလုပ်ငန်းတွေကလည်းပွင့်လင်းမြင်သာမှုမရှိတိုင်းပြည်စီးပွားရေးကိုအထောက်အကူပြုမှုပြောနေအခွင့်အောင်ဆောင်ရလားဆိုတာမေးခွန်းရှိပါတယ်ဆိုပြီးရေးထားပါတယ်ရှင်
ဟုတ်ကဲ့ပါကျွန်တော်တို့အချိန်45မိနစ်45စက္ကန့်စက္ကန့်50လောက်ကျန်ပါတယ်ဥတမုံတန်းနေတော့နိုင်ဆိုဦးနောက်ဆုံးအချုပ်လေးအခုဒီကုလသမဂ္ဂကထွက်လာတဲ့အစီရင်ခံစာအဲ့ဒီကုလသမဂ္ဂကပြောတဲ့အချက်တွေကြောင့်ဒီတက်မတော်လုပ်နေတဲ့စီးပွားရေးတွေပေါ့ဘလောက်တိတယောက်မှုရှိနိုင်တယ်လို့ဒေါက်တာနိုင်ဆိုဦးယူဆပါလဲခင်ဗျ
ကျွန်တော်တို့ကရေဒီအချက်လက်ချောက်ဖွေအဖွဲ့ပေါ်လေအဲဆက်ပိုင်းမြင့်ကိုရရှိအထူးပြုနေတဲ့အပြောအကူတန်းကလက်ခံထားခြင်းမရှိဘူးလို့နော်။ဒါကိုဒါကအားလုံးသိလို့လိုရတယ်လို့မြင်ပါတယ်။ဆက်လက်ရှိဒီလိုအပြောအကူတန်းတော့လက်ခံထားဖို့ကြတော့သိလို့လိုရတယ်ပေါ့။ဆိုတော့ဒီနည်းတော့အပြင်တော့ဒါကဟိုတိတ်ပြီးတော့မှကျွန်တော်တို့ကျွန်တော်အမြင်ကတော့ဒါပြောင်းမှာမဟုတ်ဘူး။ကုလသမဂ္ဂမှာပြင်တော့ပြင်နိုင်ရှိတယ်။ဒါကကျွန်တော်တို့သူတို့ကမှဆိုတော့ဒါနိုင်ငံနဲ့တက်မလို့ပေါ့ဒါတက်ဆုံးအဲ့ဒီမှာဒီဘက်အဖွဲ့ကြီးကနေအဖြေအားပေးနေတဲ့ဒီဟာတစ်ခုလိုနေမှာလေကျွန်တ
ော်ဟုတ်ကဲ့ဥတမောတန်ဘလောက်ထိထိခိုက်မှုရှိနိုင်ပါလဲတမတော်ရဲ့စီးပွားရေးလုပ်နေတဲ့အပေါ်
ပရမအရီအချင်းခံစားကပြတ်ပတ်ထားတဲ့မဟာပြူဟာကိုကြည့်တယ်လို့ပြောပြီးမှလို့သူရွေးပုံကပြတ်ပတ်မထားတတ်ဘူးလို့ပြောအောင်မပါလို့ဆိုတော့ဒီအချာဒီနဲ့စစ်တပ်နဲ့ယူအောင်နေတယ်အဲ့တော့ဒီကံလာလို့ဒီလေတူတွေပေါ်ပြချတဲ့ဒီလေကျိုင်းလိုက်တော့ခဝဝဆိုလို့ရှိတော့ရက်ကလည်းခဝဝပဲဖြစ်လို့ရှင်နေ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့တိုင်းလီလိုင်းဆွေးနွေးခန်းအစီအစဉ်ရဲ့အချိန်ဒီမှာပဲပြည့်သွားပါတယ်ပြန်နိုင်ဆွေးနွေးပြကြတဲ့ဥတမောင်တန်းနိုင်ငံလီလာသူတို့ဥတမောင်တန်းကျွန်တော်တို့တင်နေကပြော်လီလာရေးအဖွဲ့ကအဖွဲ့တီထောင်သူနဲ့အမှုဆောင်ဒါရိုက်တာဒေါက်တာနိုင်ဆွေဦးတိုင်းပောင်ဆွေးနွေးပြတဲ့သောတော်ရှင်တွေကျွန်တော်တို့ Facebook ကနေမှတ်ချက်ပြီးဆွေးနွေးပြတာအီးမေးလ်ပို့ဆွေးနွေးတာအထူးသဖြင့်နားထောင်သူသောတော်ရှင်တွေအားလုံးပဲအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
စီစဉ်တင်ဆက်သူကိုကြောကြောသိန်းနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးခဲ့တဲ့စနေညဒဲလီလိုက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီစနေညဒဲလီလိုက်အစီအစဉ်ကိုတော့မနေ့ပြန်တနင်္ဂနွေနေ့မနေ့ခင်းမှလည်းတစ်လှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်အစီအစဉ်ရဲ့အဆုံးမသက်ခင်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်တစ်လှည့်ပြောပြပေးပါအောင်ရှင်
မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဦးကတာလပြစ်ဒုံးကျည်ပြစ်လို့မှုအတွက်ခပ်ပပါလေးတောင်းပန်သွားတယ်လို့အမေရိကန်သမ္မတဒိုနယ်ထရမ့်ကပြောပါရယ်အမေရိကန်နဲ့တောင်ကိုရီးယားပူးရက်စီလေ့ကျင့်မှုကိုရရင်သူ့ဘက်ကလည်းဒုံးကျည်စာတာပြစ်လို့မှုကိုရမယ်လို့ကောင်ဆောင်ကင်ကကတိပေးခဲ့တယ်လို့လည်းသမ္မတထရမ့်ကပြောပါရယ်မစ္စတာကင်ပြလိုက်တဲ့စာထဲမှာတောင်းပန်စကားပြောထားတာဖြစ်ပြီးပူးတွဲစီလေ့ကျင့်မှုတွေရပ်ပြလိုက်တဲ့အချိန်မှာတွေ့ဆုံဆွေးနွေးရေးအတွက်သမ္မတထရမ့်နဲ့ပြန်ပြီးတော့တွေ့ဆုံလိုပါရယ်ဆိုတာပါရှိတယ်လို့လည်းဆိုပါရယ်ဟောင်ကောင်မှာတိကိနစ်ဆန္ဒပြပေါ်တဲ့နေရာအနှံ့ဖြစ်ပွားခဲ့ပြီးတော့ရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတွေကိုမြေရုပ်ပုံးနဲ့တုံးပြီးလူစုခွဲနှိမ်နင်းတာရှိခဲ့ပါတယ်။တိုင်ဝေခရိုင်မှာဆန္ဒပြနေတဲ့သူတွေကိုရဲတပ်ဖွဲ့ကမြေရုပ်ပုံးနဲ့တုံးပြီးတော့လူစုခွဲခဲ့ပြီးဆန္ဒပြတဲ့သူတွေကာယံထားတဲ့အသားစီတွေကိုဖယ်ရှားဖြစ်ခဲ့တာပါ။ဟောင်ကောင်ဆန္ဒပြပွဲတွေဟာအခုဆိုရင်တရင်တစ်ပတ်ဆယ်ပတ်မြောက်ရှိသွားပြီဖြစ်ပါတယ်။အစိုးရဘက်ကဆန္ဒပြပွဲတွေထက်ကတခုကိုပဲခွင့်ပြုချက်ပေးခဲ့ပြီးတော့ကြံတဲ့ဆန္ဒပြပွဲအလုံးကိုခွင့်ပြုချက်မပေးခဲ့ပါဘူး။အိန္ဒိယနိုင်ငံမှာမိုးကြီးပြီးတော့ရေကြီးရေရှမ်းမြေပြုံမှုတွေဖြစ်နေတဲ့အတွက်ကာနာတကာကာရာလာနဲ့မဟာရာရှာပြည်နယ်တုံးခုမှာစုစုပေါင်းသေဆုံးသူ95ဦးရှိသွားပါပြီ။ထောင်နဲ့ချီတဲ့ဒေသခံတွေကလည်းဘေးလွတ်ရာရွှေ့ပြောင်းပေးရတယ်လို့တာဝန်ရှိသူတွေကပြောပါရယ်။နိုင်ငံအနောက်တောင်ပိုင်းကကာရာလာပြည်နယ်မှာနေရအတွင်းမြေပြုံမှုပေါင်း80ကျော်ဖြစ်ခဲ့ပြီးတော့သေဆုံးသူ42ဦးရှိသလိုဒေသခံ3ကျော်ကိုလည်းဘေးလွတ်ရာပြောင်းရွှေ့ပေးခဲ့ရတယ်လို့အိန္ဒိယဘုအစိုးရရဲ့တဘာဝဘေးဒဏ်စီမံခန့်ခွဲရေးဌာနကပြောပါရယ်။လကီမာတိုင်ဖုန်းမုန်တိုင်းဟာတရုတ်နိုင်ငံအရှေ့ဘက်ကန်ယူရန်ကိုဒီကနေ့မှဝင်ရောက်ခဲ့ပြီးတော့မုန်တိုင်းကြောင့်73ယောက်သေဆုံးပြီး16ယောက်ပျောက်ဆုံးနေပါတယ်။ဒါအပြင်လူရေသက်တမ်းလောက်ကိုလည်းပေးလို့ရကောပြောင်းရွှေ့ပေးထားရတယ်လို့နိုင်ငံပိုင်တရုတ်သတင်းစာကပြောပါတယ်
။စနေညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်ကပြောပြပေးသွားတာပါရှင်။ဒီနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရမှုကကိုရန်တိုင်းဖြစ်ပါတယ်။ စပိုင်းဆိုင်ရာအသက်ဖန်အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညပိုင်းစီစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။မနေ့ပြန်မနေ့ခင်း6နာရီကနေ9နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ကြပါတယ်။ VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.